Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်စက်တင်ဘာလ9ရက်ဗုဒ္ဓဟူးညပဲ VOA စီစဉ်တွေကို Washington DC ကနေစတင်ထုတ်လွှင့်နေပါပြီ American ပြည်တော်စုမှာ COVID-19 ရေပေါ်အခြေအနေကြောက်ရွံ့နေတာကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ပြတော်သိနေအမှတ်ရစဉ်အောင်လို့ပြောပြပါမယ်ဘယ်လာရုစ်အတိုက်ခံခေါင်းဆောင်မာရီယာခိုလက်စနီကိုဗောကိုအတင်းကျပ်မောင်းထုတ်ဖို့ဘယ်လာရုစ်အစိုးရကကြိုးစားခဲ့တဲ့အပေါ်အထူးပဲစိုးရိမ်နေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကအင်္ဂါနေ့မှာပြောပါတယ်ဘယ်လာရုစ်မှာမကြာသေးခင်ကဖြစ်တဲ့ခေတ္တတွေကိုတုံ့ပြန်တဲ့အနေနဲ့တန်ခတ်ရည်ရွယ်မှုချမှတ်ဖို့အမေရိကန်နဲ့တခြားနိုင်ငံတွေစဉ်းစားနေကြတယ်လို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်ဘယ်လာရုစ်အာဏာပိုင်တွေရဲ့ညှတာမှုမရှိတဲ့အင်အားသုံးနေမှုနဲ့ရင်ဆိုင်ပြီးသူတို့ကောင်းဆောင်တွေကိုလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတွေနဲ့ရွေးချယ်နိုင်ခွင့်ကိုငြိမ်းချမ်းစွာထုတ်ဖော်တောင်းဆိုကြတဲ့မစ်ကိုလက်စနီကိုဗာနဲ့ဘယ်လာရုစ်လူထုရဲ့ရဲစွမ်းသက်တည်ကိုကျွန်တော်တို့ချီးကျူးပါတယ်ဘယ်လာရုစ်အာဏာပိုင်တွေဟာစက်တင်ဘာလ6ရက်နေ့မှာငြိမ်းချမ်းစွာချီတက်သူတွေကိုနေကင်းကြောင်တောင်မှာအပြင်းထန်ရိုက်နှက်ဖြိုခွဲတဲ့ပြင်ရာပေါင်းများစွာကိုဖမ်းဆီးခဲ့ပါတယ်ဒါပြင်အတင်းကျပ်ဖမ်းဆီးခေါ်ဆောင်တာတွေပိုများလာတယ်ဆိုတဲ့သတင်းတွေလည်းရနေပါတယ်လို့ဝန်ကြီးပွန်ပေယိုကထုတ်ပြန်ကြတဲ့ခုမှာပြောထားပါတယ်မစ်ကိုလက်စနီကိုဗာကိုအတိုက်ခံလှုပ်ရှားမှုတခြားဖုံးဝင်မှုဖြစ်တဲ့အန်တွန်ရော်ဒနန်ကော့ဖ်အိုင်ဗန်ခရစ်စော့ဖ်တို့နဲ့အတူတနင်္လာနေ့ကဖမ်းဆီးခဲ့တာပါ။ဒီကနေ့မှာတော့သူတို့၃ယောက်ကိုဘယ်လာရုစ်နဲ့ယူကရိန်းနယ်စပ်ကိုခေါ်သွားပါတယ်။အဲဒီမှာမစ်ကိုလက်စနီကိုဗာကသူ့ရဲ့နိုင်ငံကူးဆောက်အုပ်ကိုစုဖြည့်ပစ်လိုက်ပြီးသူ့ကိုတော့ဘယ်လာရုစ်ဘက်ခြမ်းမှာပဲဆက်ဖမ်းထားပါတယ်။ရော်ဒနန်ကော့ဖ်နဲ့ခရစ်စော့ဖ်တို့ကတော့ယူကရိန်းနိုင်ငံဘက်ကိုကူးသွားခဲ့ကြပါတယ်။အမေရိကန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကပ်ပြီးကြောက်ရွံ့နေတဲ့အချိန်မှာပဲအင်္ဂါနေ့ညနေကမြောက်ကာရိုလိုင်းနားပြည်နယ်မှာလှုပ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စီးပွဲကိုလူထောင်ပေါင်းများစွာတက်ရောက်ခဲ့ပါတယ်။လူပေါင်း1000ကျော်လာတက်တယ်လို့သမ္မတထရမ့်ကဆိုပေမဲ့အဲဒီကိုရောက်ခဲ့တဲ့သတင်းတော့တွေကတော့ဒီအခြေအတွက်ဟာချက်ကားထားတာလို့ပြောကြပါတယ်။ပွဲကိုလာတက်ကြတဲ့ထိုင်းနေသူတွေမှတ်တက်ရနေသူတွေကြားမှာလူချင်းခွဲပြီးထိုင်နာရပ်တန့်မျိုးမရှိခဲ့လာဘူးလို့သတင်းတော့တွေကပြောပါတယ်။တရားသူအများအပြားနှာခေါင်းစည်းတွေတတ်မှတ်ထားကြတယ်လို့နှာခေါင်းစည်းပါသူတို့ကလည်းသိသိကြကြဝတ်ထားတာမျိုးမဟုတ်ဘဲနှာခေါင်းအောက်မှာရှော့ချထားကြပါတယ်။မြောက်ကာရိုလိုင်းနားပြည်နယ်မှာထုတ်ပြန်ထားတဲ့အဆောက်အဦပြင်ပမှာလူ90ထိပိုပြီးမစုဝေးရဘူးဆိုတာနဲ့လူချင်းခွာနေရမယ်၊မျက်နှာအကာအကွယ်နဲ့နှာခေါင်းစည်းတွေဝေးရမယ်ဆိုတဲ့ကန့်သတ်ချက်တွေကိုမဲဆွယ်ကွဲလာတဲ့သူတွေသိသိသာသာချိုးဖောက်ခဲ့ကြတာဖြစ်ပါတယ်။အိန္ဒိယနဲ့တရုတ်နိုင်ငံကြားပိုင်ဆိုင်မှုအငင်းပွားနေတဲ့ဟိမွန်တာနယ်စပ်ဒေသမှာနှစ်ဖက်တပ်ဖွဲ့တွေကြားအခြေအနေတင်းမာနေတာငားလာကြလာချိန်မှာပဲသတိပေးပြစ်ခတ်တာတွေလုပ်ခဲ့တယ်ဆိုပြီးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲနေကြပါတယ်။အိန္ဒိယကြီးရဲ့ရထုတ်ပြန်ချက်တစ်ခုမှာသူတို့ဘက်ကသတိပေးပြစ်ခတ်တယ်ဆိုတာကိုညှင်းထားပြီးတင်းမာမှုပိုကြီးလာအောင်တရုတ်စစ်ဘက်ကသာရန်စတဲ့လုပ်ရည်တွေလုပ်ခဲ့တာလို့ဆွဆွဲထားပါတယ်။တရုတ်နိုင်ငံကြားရေးဌာနကတော့အိန္ဒိယရဲ့လုပ်ရည်အပေါ်စိုးရွားတဲ့စီးရဲရန်စမှုဖြစ်သတ်မှတ်တယ်လို့ဆိုပါတယ်။ပိုင်ဆိုင်မှုအငင်းပွားနေတဲ့နေဆက်ဆောက်တင်းမာမှုရှော့ချရေးလုံဆောင်သွားဖို့သဘောတူထားကြတယ်လို့တနိုင်ငံကာကွယ်ရေးဝန်ကြီးတွေပြောခဲ့ပြီးဂျပန်အတွင်းမှာပဲထိတိုက်အခြေအနေကြုံလာလဲဖြစ်ပါတယ်။နေဆက်ကိုအရင်ကြော်ဝင်တာကအိန္ဒိယတပ်ဖွဲ့တွေဖြစ်တယ်လို့စပစ်တာလဲသူတို့ပဲလို့ဒီနိုင်ငံကြီးဌာနပြောခွင့်ရချောလီချန်းကအင်္ဂါနေ့မှာပြောပါတယ်။တရုတ်နယ်မြေရဲ့ကြော်ဝင်ခဲ့တာမရှိတဲ့အပြင်ပြစ်ခတ်တာအပါအဝင်တခြားအင်အားသို့လုံရက်ခုခုပါသူတို့မလုပ်ခဲ့ဘူးလို့အိန္ဒိယကြီးချက်ကညင်းဆိုပါတယ်။နိုင်ငံတော်ဆက်ဆံရေးမှာလုံဆောင်မှုနည်းလမ်းတွေအပြင်းထန်အသွင်ပြောင်းလာတာကိုတွေ့လာနေရပြီလို့ဗီယက်နမ်ဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်သူဖန်ဘင်းမင်းကပြောပါတယ
်။ Chúng ta đang chứng kiến sự chuyển dịch mạnh mẽ trong cách thức vận hành của hệ thống quan hệ quốc tế.
Vai trò နိုင်ငံတော်ဥပဒေနဲ့နိုင်ငံစုံပေါင်းအဖွဲ့အစည်းတွေရဲ့အခန့်ကဏ္ဍဟာအကြီးအကျယ်ချင်းချောက်ခံနေရပါတယ်။တစ်ဖက်မှာတော့အာဏာနိုင်ငံကြီးအတ္တအခြေခံတွက်ချက်မှုတွေနဲ့နိုင်ငံတွေရဲ့ပြုမှုလုံဆောင်မှုတွေမှာခိုင်းညီမှုမရှိတာတွေပိုတိုးလာနေပါတယ်။ကမ္ဘာလုံးဆိုင်ရာကုလူဆက်ဆံတာဒေသတွင်းပေါင်းစည်းတာနဲ့စီးပွားရေးပိုင်းလမ်းဖွင့်ပေးတာတွေမှာလည်းအတိုင်းအတာတစ်ခုအထိဓာတ်ဆီတွေကြုံနေရပါတယ်။ဒါအပြင်2020ပြည့်နှစ်မှာ COVID-19 အရေးအပါအဝင်ရှုပ်ထွေးတဲ့ကမ္ဘာလုံးဆိုင်ရာကိစ္စရပ်တွေနဲ့လည်းကျွန်တော်တို့ရင်ဆိုင်နေကြရပါတယ်လို့ VNM2 ဝန်ကြီးချုပ်ကပြောပါတယ်။ခြေတော်အခြားနိုင်ငံများဖွဲ့အာဆီယံရဲ့အလှည့်ကျဥက္ကဋ္ဌ VNM နိုင်ငံကအင်ရှင်အဖြစ်ကမ္ဘာကထာပြုပြီးကျန်ဖို့ဝင်နိုင်ငံတွေကတာဝန်ရှိသူတွေဗီဒီယိုဆက်သွယ်ရေးကနေတစဉ်တက်ရောက်တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများ53ကြိမ်လောက်အစည်းအဝေးဖွင့်ပွဲနေ့ဖြစ်တဲ့ဒီကနေ့မှာမစ္စတာဖန်ဘင်းမင်းကအဲ့လိုပြောသွားတာပါဒီအစည်းအဝေးနဲ့တစ်ဆက်တည်းမှာပဲအာဆီယံထိပ်သီးအစည်းအဝေးအာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့ရုရှား၊ဂျပန်၊ဩစတြေးလျ၊တောင်ကိုရီးယား၊အိန္ဒိယတို့တက်ရောက်မဲ့အစည်းအဝေးအဖွဲ့ဝင်နိုင်ငံပေါင်း28နိုင်ငံတက်ရောက်ပြီးလူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုအဓိကဆွေးနွေးမဲ့အာဆီယံဒေသဆိုင်ရာဖိုရမ် ERF2 ကိုလည်းတစ်ဆက်တည်းကျင်းပသွားဖို့ရှိပါတယ် ဒီကနေ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးဖွင့်ပွဲကိုမြန်မာနိုင်ငံဘက်ကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဦးကျော်တင်တက်ရောက်တာတွေ့ရပါတယ်
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 9833ညာဘိုင်းဒိုမီတာ32 kHz 9383ညာဘိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတင်းငွေမှာဟိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်နေပါရဲ့ရှင
်မင်္ဂလာပါရှင်ကျမများတစ်စင်အောင်ပါတရင်းငူဆက်လက်ကြီးညာပြီးသွားပါမယ်ရှင်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အင်္ဂါနေ့ကထုတ်ပြန်တဲ့စီးရင်တွေအရကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း 28.2 သန်းရှိသွားပြီဖြစ်တယ်လို့သိဆုံးသူဦးရေဟာလည်း 8,900 ကျော်သွားပြီဖြစ်ပါတယ်။ American ပြည်ထောင်စုမှာတော့ COVID အတည်ပြုလူနာ 6.3 သန်းကျော်ရှိပြီးသိဆုံးသူက 18,900 ကျော်သွားပြီဖြစ်တယ်လို့ Johns Hopkins ကသူကထုတ်ပြန်ထားပါတယ်။ဥရောပမှာမကြသေးခင်ရပ်တွေ့တဲ့ကူးစက်မှုနှုန်းပြင်သစ်နိုင်ငံတွေမှာပြန်မြင့်တက်လာတာကိုသိနေရပါတယ်။အင်္ဂါနေ့ကအတည်ပြုလူနာ 6,500 ကျော်ရှိတဲ့ပြင်သစ်တနိုင်ငံလုံးကူးစက်သူစုစုပေါင်း 33,500 ကျော်သည်ဖြစ်ပါတယ်။ဖရီးနိုင်ငံမှာရွှေ့ပြောင်းဝင်ရောက်သူတွေကိုထိန်းသိမ်းထားတဲ့အကြီးဆုံးဒုက္ခသည်စခန်းတစ်ခုကဒုက္ခသည်35ဦးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့ဂရိလူဝင်မှုကြီးကြပ်ရေးနဲ့ခလုံးဝင်းဆိုင်ရာဝန်ကြီးဌာနကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့အဆိုအရဂရိနိုင်ငံမှာရောဂါကူးစက်ခံရသူ 11,600 ကျော်ရှိပြီးသေဆုံးသူက300နီးပါးရှိပါရဲ့ရှင်။
အာရှတလွန်အားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးဖြစ်ပွားနေရမှာကမ္ဘာမှာကူးစက်မှုလုံးဒုတိယအများဆုံးဖြစ်လာတဲ့အိန္ဒိယနိုင်ငံကဒီကနေ့ကူးစက်သူလူနာ 18,900 ရှိပါတယ်။ကျောင်းနေပိတ်ထားတာ9လကျော်ရှိနေပြီးဒီလောက်ကုန်ပိုင်းလောက်မှာအထက်တန်းကျောင်းနေပြန်ဖွင့်သွားမယ်လို့အစိုးရကပြောပါတယ်။အိန္ဒိယမှာ COVID-19 ကူးစက်သူစုစုပေါင်း 4,300 သန်းနဲ့သေဆုံးသူက 9,300 ကျော်ရှိပါတယ်။လူဦးရေ280ကျော်ရှိတဲ့အင်ဒိုနီးရှားမှာအောက်တိုဘာ1လရက်ကူးစက်သူ6,600ကျော်ရှိပြီးကိုဗစ် -19 ကြောင့်သေဆုံးသူဦးရေကတခြားအရှေ့တောင်အာရှနိုင်ငံတွေထွက်ပိုများပါတယ်။ဆေးဘက်ဆိုင်ရာဝန်ထမ်းတွေကြားမှာယောဂါကူးစက်မှုများပြားနေတဲ့အတွက်နိုင်ငံရဲ့အားနည်းတဲ့ကျန်းမာရေးဆောင်ရှားမှုစနစ်အပေါ်မှာရရှိထိခိုက်မှုရှိလာမှာကိုလည်းစိုးရိမ်နေကြပါတယ်။ကျန်းမာရေးဝန်ထမ်းတွေလှုပ်ချင်ပို့လို့ရတာလူနာတွေများလာတာသူတို့ကိုနှစ်သိမ့်ဆွေးနွေးပေးမှုအားနည်းတာနဲ့ကာကွယ်ရေးဝတ်စုံတွေအလုံးလောက်မရှိတာစရတဲ့ပြဿနာတွေနဲ့လေကျုံနေရပါတယ်။နိုင်ငံတွင်းယောဂကုသသူ2,000ကျော်ရှိတဲ့အတွက်ရှေ့တောင်အာရှနိုင်ငံတွေရဲ့ဖိလစ်ပိုင်ပြည်ရဲ့ကုသမှုနှုန်းဒုတိယအများဆုံးဖြစ်ပါတယ်။စုစုပေါင်းသေဆုံးသူ8,200ရဲ့အနည်းဆုံးဆရာဝန် 233 ယောက်နဲ့သူနာပြည့် 84 ယောက်ပါဝင်ကြောင်းအင်ဒိုနီးရှားဆရာဝန်များအတင်းကပြောပါတယ်။COVID-19 ကာကွယ်ဆေးစံတက်မှုနောက်ဆုံးအဆင့်ပြုတ်လုနေတဲ့ AstraZeneca ဆေးကုမ္ပဏီကဆေးစံတက်ခံသူတူနေထိုင်မကောင်းဖြစ်နေတာကြောင့်စံတက်မှုတွေရပ်ဆိုင်းထားရတယ်လို့ AstraZeneca ကုမ္ပဏီရဲ့အင်္ဂါနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဗြိတိန်နိုင်ငံကစံတက်ခံသူဘယ်လိုနေမကောင်းဖြစ်တယ်ဆိုတာအသေးစိတ်မပြောပေမဲ့လုံးလုံးဆယ်ရှင်းပြလို့မရသေးတဲ့ဖြားနာမှုလို့သာပြောထားပါတယ်။ဆေးစံတက်ခံသူတွေဘေးကင်းစီဖို့အချက်လက်တွေကိုစံတက်မှတ်ချက်တွေနဲ့အညီပြန်လည်သုံးသပ်ဖို့ရှိတဲ့အတွက်ကာကွယ်ဆေးစံတက်မှုကိုခေတ္တရပ်ဆိုင်းထားမှာဖြစ်တယ်လို့အဆိုပါတယ်။ American နဲ့တခြားနိုင်ငံတွေမှာလုပ်နေတဲ့ COVID ကာကွယ်ဆေးစံတက်မှုတွေကိုလုံးလုံးဆယ်ရန်သားထားမယ်လို့ကုမ္ပဏီပြောခွင့်ရကအတည်ပြုပါတယ်။Oxford တက္ကသိုလ်နဲ့ Britain Sweden စီးပွားထုတ်လုပ်တဲ့ကုမ္ပဏီ AstraZeneca တို့ပူးပေါင်းဆန်းသက်နေတဲ့တိကာဝယ်ဆေးကို UK နဲ့ American နိုင်ငံတွေမှာနောက်ဆုံးအဆင့်ဆန်းသက်မှုတွေလုပ်နေတာဖြစ်ပြီးအခုလိုတုံ့ပြန်လက္ခဏာတွေခံစားရတာကိုပြန်ပြီးတော့လေ့လာသုံးသပ်သွားမှာဖြစ်ပါတယ်။အခုလို AstraZeneca ဆေးကုမ္ပဏီကကာကွယ်ဆေးဆန်းသက်မှုတွေရပ်ဆိုင်းထားတာဟာတခြားကုမ္ပဏီတွေရဲ့ဆန်းသက်မှုတွေအပေါ်မှာလည်းရိုက်ခတ်မှုတွေရှိလာနိုင်တယ်လို့သုံးသပ်နေကြပါတယ်။COVID-19 ကာယောဂါကြီးကိုထိန်းချုပ်နိုင်မှုတွေကာကွယ်ဆေးအမြင်ထုတ်လုပ်ဖို့တိုက်တွန်းမှုတွေရှိနေချိန်မှာဆေးနဲ့ပတ်သက်လို့ဘေးကင်းစိတ်ချရဖို့နဲ့အာနိသင်ထိရောက်မှုကိုသာဦးစားပေးလှုပ်ဆောင်သွားမယ်လို့မနေ့အင်္ဂါနေ့ကပဲကာကွယ်ဆေးဥဆောင်စမ်းသပ်နေတဲ့ AstraZeneca, Pfizer နဲ့ GlaxoSmithKline ဆေးကုမ္ပဏီတွေအပါအဝင်ကုမ္ပဏီ၉ခုကပူးတဲ့ကြေညာချက်ထုတ်ပြန်ပြီးတော့ဂရီးပြုပြုဆုခဲ့ပါတယ်။အခုလိုကြေညာချက်ထုတ်ပြန်ဂရီးပြုလိုက်တဲ့အတွက်ကာကွယ်ဆေးရဖို့တိတ်ပန်နေကြအဆင့်ဆင့်လှုပ်ဆောင်နေကြတွေနဲ့ပတ်သက်ပြီးလူတွေထာယုံကြည်မှုရှိစေဖို့နဲ့နောက်ဆုံးမှာကာကွယ်ဆေးထုတ်လုပ်ဖို့ခွင့်ပြုချက်ရယူသွားနိုင်ဖို့မျှော်မှန်းထားကြောင်းကုမ္ပဏီအမှုဆောင်အရာရှိတွေကကတိပြုပြောဆိုခဲ့ပါရဲ့ရှင်ကိုရိုနာဗိုင်းရပ်စ်ကယောဂါကနေနိုင်ငံရေးနဲ့စီးပွားရေးအမြန်ထုတ်တာတွေမလုပ်သင့်တယ်လို့ကာကွယ်ဆေးထုတ်လုပ်နေသူတွေအနေနဲ့လည်းအမြန်ရဖို့တက်တက်ပဲမကြည့်သင့်ဘူးလို့ဖိုဟန်မင်းကြီးဖရန်စစ်ကဘုဒ္ဓဟူနေကသတိပေးလိုက်ပါတယ်။
ငါကိစ္စကိုစတိုင်းစီးမှာဝင်ဒိုအကောင့်စာ de la pandemia.
အယောဂအောက်ကအခြေတဲကလူတိုင်းပေါ်တည်ရမှုရှိနေကြအောင်အားလုံးကောင်းမှုအတွက်ကြီးရကျိုးစားဖို့လူကြောင်းလောလောဆယ်မှာကာယောဂအကြောင်းပြကုသိုလ်စီးပွားအမြဲထုတ်ဖို့ကျိုးစားနေသူတွေရှိကြောင်းသာဒကအဖြစ်ကာကွယ်ဆေးထုတ်လုပ်ပြီးရောင်းစားဖို့ကြံစည်နေသူတွေရှိနေကြောင်းလည်းပူဟမင်းကြီးကပြောပါတယ်။ဒါ့အပြင်ကာယောဂအခြေအနေကိုအခွင့်အကောင်းယူပြီးနိုင်ငံရေးနဲ့စီးပွားရေးအရာသဘောထားကွဲပြားမှုတွေပို့ပြီးတော့ကြီးမားအောင်လုပ်နေရကိုတွေ့ရတယ်လို့လည်းပူဟမင်းကြီးကပြောပါတယ်။ဖေဒူဘေဝါရဲ့လူတော်ပူဟမင်းကြီးဖရန်စစ်စကတိတိကျကျရင်ညွှန်းပြောဆိုတာတော့မရှိပါဘူး။ American သမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်တစ်သမ္မတလောင်ဂျိုးဘိုင်ဒန်တို့ရှင်းပြိုင်မဲ့ American သမ္မတရွေးကောက်ပွဲမှာကာကွယ်ဆေးကိစ္စကအခြေတည်ငင်းခုံဆွေးနွေးစရာကိစ္စဖြစ်လာနေတာပါ။သမ္မတထရမ့်ကကာကွယ်ဆေးအမြန်ဆုံးထုတ်လုပ်ဖို့လိုလားနေတာဖြစ်ပြီးမကြခင်ကာကွယ်ဆေးရတော့မယ်လို့လည်းပြောနေပါတယ်။ဂျိုးဘိုင်ဒန်ကတော့သမ္မတထရမ့်ဟာပြန်ပြီးရွေးကောက်ခံရဖို့ရွေးကောက်ခွင့်ဆေးကိစ္စကိုနိုင်ငံရေးအရာအသုံးချနေတယ်လို့ဆွဆွေးထားပြီးဘယ်ကာကွယ်ဆေးမစုနိုင်ငံရေးဆွဖက်မှုမပါဘဲတိတ်တန့်ဆန်နှုံသမတ်ချက်တွေနဲ့အညီလိုက်တာထုတ်လို့တင်တယ်လို့ပြောပါရဲ့ရှင်။ဒေါ်ရရှင်ရရှင်ဗုဒ္ဓဟူးနေ့ညပိုင်းတွေနောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်။
ကိုဗစ် -19 ကာယောဂါကာလအတွင်းမဲဆွယ်စည်းရုံးရေးလုပ်ငန်းတွေမှာကျန်းမာရေးညွှန်ကြားချက်လိုက်နာမှုအားနည်းနေတာကြောင့်ရွေးကောက်ပွဲကော်မရှင်အနေနဲ့ဒါရီဘော်တာဝန်ယူဖြည့်ရှင်းနိုင်မှုနိုင်ငံရေးပါတီတချို့နဲ့စောင့်ကြည့်သူတွေကထောက်ပြနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စစပါ2020အထွေထွေရွေးကောက်ပွဲအတွက်နိုင်ငံရေးပါတီကိုယ်စားလှယ်လောင်းတွေအနေနဲ့ကာယောဂါကာလမဲဆွယ်စည်းရုံးနေတာဒီကနေ့စက်တင်ဘာ9ရက်နေ့မှာနှစ်ရက်မြောက်ရှိလာပါပြီ။ကိုဗစ်အတည်ပြုလူနာတွေးရှိနှုန်းတိုးနေခြင်းဖြစ်ပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့နိုဝင်ဘာ၈ရက်နေ့မှာတနိုင်ငံလုံးအတိုင်းအတာရွေးကောက်ပွဲကိုအစီအစဉ်တိုင်းကျင်းပသွားမယ်လို့ပြောထားပါတယ်။ကာယောဂါဖြစ်နေတဲ့ကာလမှာလူစုလူဝေးနဲ့မင်းဆွေစီယုံနာတွေကိုရှောင်ပြီးကားနဲ့လှည့်လည်တာပါတီဆိုင်ပုတ်ထောင်တာတအုံးနဲ့တအုံးထိပ်တွေ့မှုနေနိုင်တဲ့နေလန်းတွေကိုသုံးဖို့ပါတီဝင်တွေကိုညွှန်ကြားထားတယ်လို့ပြည်သူ့ပါတီဥက္ကဋ္ဌဦးကူကိုကြီးက VOE ကိုပြောပါတယ်
။ COVID ကူးစက်မှုမရှိတဲ့နေရာတွေပေါ့လေနေမှုလေးမှာတော့သူတို့ပုံမှန်တိုင်းလုပ်တာတွေရှိပါလိမ့်မယ်။ဒါပေမဲ့ဟို COVID ကူးစက်မှုမြင့်တက်နေတဲ့နေရာဒီမှာဆိုရင်တော့ကျွန်တော်တို့ဒီကိုဗစ်အန္တရာယ်ကိုထိန်းချုပ်ကာကွယ်နိုင်ဖို့ကနံပါတ်1ဦးစားပေးဖြစ်တယ်လို့ကျွန်တော်တို့ဒါအဖွဲ့တွေတို့ကျွန်တော်ပါတီဝင်တွေတို့ကျွန်တော်ညွှန်ကြားထားပါတယ်ကျွန်တော်တို့အခုဒါဟိုပါတီတွေနဲ့တွဲဆုံဆွေးနွေးပြီးတော့အကြံဉာဏ်ရယူဖို့ကျွန်တော်တို့တိုက်တွန်းထားတာကျွန်တော်တို့အကြံပြုတာတစ်ချိန်ပို့ထားတာရှိတယ်ဘာမှတရားဝင်ကျွန်တော်တို့အကြောင်းမပြန်ဘူးအခုကျွန်တော်တို့မနေ့ကဖြတ်ပြီးတော့ဒီကာယောဂါအခြေအနေနဲ့တော့ရေကောက်ပွဲလွတ်လပ်ဆန့်ရှင်းမျှတဖို့အတွက်နိုင်ငံရေးပါတီများရွေးကောက်ပွဲဆိုင်ရာရပ်ဖက်အဖွဲ့အစည်းများနဲ့တွေ့ဆုံဆွေးနွေးဖို့ဆိုပြီးတော့ကော်မရှင်ကိုတိုက်တွန်းတဲ့စာပြောထပ်ပြီးတော့တင်ထားပါတယ်ခင်ဗျ။ဟိုကျွန်တော်တို့ကအပြန်အလှန်ဆွေးနွေးညှိနှိုင်းနိုင်မှုမျှော်လင့်ပေးမယ်လို့အခုအချိန်ထိကတော့ကော်မရှင်ကနေပြီးတော့ဒါသူ့ရဲ့ညွှန်ကြားချက်တွေကိုတစ်ဖက်သက်ပေးပို့နေတာကလွဲပြီးတော့ကျွန်တော်တို့ဘာမှကျွန်တော်တို့ဒီလိုဆွေးနွေးညှိနှိုင်းတာမျိုးမရှိပါဘူးခင
်ဗျ။လက်လည်းမဲဆွယ်စည်းရုံးရမှာနိုင်နိုင်ရမယ့်အချက်တွေတဲ့တုံးနဲ့တူအနည်းဆုံး6ပေကွာမှရှိနေဖို့နဲ့မဲဆွယ်စည်းရုံးသူတွေအနေနဲ့ပြည်သူလူထုကိုလက်ဆွဲနှုတ်ဆက်တာပွေဖက်တာအဲဒီလိုလူအချင်းချင်းထိတွေ့မှုကိုရှောင်ကျင်မှုကျန်းမာရေးဌာနကသတိပေးထားပါတယ်။ဒီကနေ့နေပြီးတော့ပြည်ထိုင်မျိုးရုံးချုပ်မှပြုလုပ်တဲ့အောင်နိုင်ရေးအလံတဲ့အခမ်းအနားအပြီးမှာတော့ပြည်အောင်စုချင်းခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထေကပြန်သက်ပါတီအနေနဲ့မဲဆွယ်စည်းရုံးရမှာကာယောဂါစီရင်တွေနဲ့ကိုက်ညီမှုမရှိဘူးလို့ပြောပါတယ်
။ကျွန်တော်မနေ့ကကျွန်တော်နေပြည်တော်မှာကြွားနေရလို့သွားလိုက်ပါ။သွားတဲ့အခါမှာအဲအဓိကကြိုင်ဘက်ပါတီကလူတွေရာပေါင်းများစွာထုတ်ရှားနေကြတယ်။ဘလို့မှလည်းပဲကိုဗစ်ကထုတ်ပြန်ထားတဲ့ကိုရိုနာမကိုက်နေဘူး။အဲ့တော့လူတွေဆလာတန်ကစီပေါ်မှာလူ၃လောက်ဝရင်လောက်တာတော့ကားတွေရောလူတွေရောရာနဲ့ချီပြီးတော့ထုတ်ရှားနေတဲ့ဥစ္စာတွေဟာဒီနေ့ကြိမ်ပံများစွာထိတ်ဆုံးအောင်ရှိတဲ့ပုံပုံတွေပြောနေတယ်ကိုကစီကန်းနဲ့အညီလာရုပ်ကွယ်မဆက်မှုတွေလုတ်ပါဆိုနေကဲ့ရလားကျွန်တော်တို့ဒီနေ့စာထုတ်ပြီးတော့ဝန်ကြီးဌာနကိုမေးမှာပ
ါသူပြောတဲ့ပြိုင်မဲ့ပါတီဆိုတာ NLD ပါတီကိုရည်ညွှန်းပြောတာဖြစ်ပါတယ်ဒါမဲ့ရုပ်ကွယ်မှာဝင်ရောက်ရှင်းညာရမယ်ကိုယ်စလဲလောင်းတွေအနေနဲ့လွတ်လပ်ပြီးတရားမျှတတဲ့ရုပ်ကွယ်ဖြစ်စေရေးအပါအဝင်ကိုဗစ်နဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုအလေးထားလိုက်တာဆောင်ရွက်ဖို့ပြည်အောင်စုရုပ်ကွယ်ကော်မရှင်ကထုတ်ပြန်ထားပါတယ်မဲဆွယ်စည်းရုံးရေးကာလအစား2ရက်အတွင်းမှာတော့ကျမရဲ့ညွှန်ကြားချက်တွေကိုလိုက်နာမှုအားနည်းနေတာတွေရှိနေတယ်လို့ရွေးကောက်ပွဲဆောင်ကြီးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့အောက်ချင်းအဖွဲ့အမှုဆောင်ဒါရိုက်တာဦးချန်မြန်ကပြောပါတယ်
။ဒီနှစ်ရက်အတွင်းမှာကျွန်တော်စစ်စစ်ချက်ရဆိုရင်တော်တော်များများဒီစီကံပိုင်းလိုက်နာတဲ့အချိန်မှာအင်မတန်အားနည်းတယ်။အဲ့တော့ဒီလုံခဲ့တဲ့ဒီရက်ပိုင်းမှာဒီကိုဗစ်ကဘုံတိုင်းဆိုတော့ထထွက်လာတဲ့ခါမှာဒီရွေးကောက်ပွဲတကယ်ပါတီရှင်ရေးကာလဖြစ်လာတဲ့ခါမှာဒီဟာကတတိမထားမီ ဒီကျမရေးတက်မှတ်ထားတဲ့ဆန်းချင်းဆန်းထုံးနဲ့အညီဒါကိုမနိုင်ပါဘူးဆိုရင်ကျွန်တော်တို့အတွက်ဒီပီတူအတွက်ကျမရဲ့အတွက်အင်္ဂလာဖိတ်ကူစရာဖြစ်တယ
်။လာမယ့်ရွေးကောက်ပွဲအတွက်တတိပုဂ္ဂလာနဲ့နိုင်ငံရေးပါတီပေါင်း90ချောကလွှတ်တော်ကိုယ်စားလှယ်လောင်း6969ရဝင်ရောက်ရှင်ပြိုင်မှာပါ။ကိုယ်စားလှယ်လောင်းတွင်မဲဆွယ်စီရင်ရေးကာလကိုတော့စက်တင်ဘာ10ရက်ကနေနိုဝင်ဘာ6ရက်နေ့အထိရပောင်း60ခွင့်ပြုထားပြီးကိုဗစ်ကာလမှာထုတ်ပြန်ထားတဲ့ကျမရဲ့လမ်းညွှန်ချက်တွေကိုလိုက်နာဆောင်ရွက်ဖို့တိုက်တွန်းထားပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။ကန္တာချန်နယ်စစ်ပွဲတွေကြောင့်ရွေးကောက်ပွဲတရားမျှတပြီးလွတ်လပ်ကူးနင်းစွာရှင်ပြိုင်ခွင့်မရမှာကိုတိုင်းဒါပါတီတွေကစိုးရိမ်နေတဲ့အကြောင်းတင်ပြချင်ပါတယ်။ကျွန်မအာကနွန်ပါ။မြန်မာနိုင်ငံတွင်ကိုဗစ်ရောဂါကူးစက်မှုတွေပိုမိုတိုးလာနေသလိုတချို့တိုင်းဒါဒေသတွေမှာလည်းစစ်ရဲတင်းမာမှုတွေလက်နက်ကန်ပစ္စည်းတွေရှိနေဆဲဖြစ်တာကြောင့်ရွေးကောက်ပွဲအပေါ်တရားမျှတမှုမရှိမှာကိုတိုင်းဒါပါတီတွေကစိုးရိမ်နေကြတာပါ။ဒီအခြေအနေမှာမဲလာပေးသူတွေကလည်းယော့နေသွားနိုင်တယ်လို့ဆန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အသွင်ရမှုဦးဆိုင်လက်ကပြောပါတယ
်။အဓိကစိုးရိမ်တာတော့ဒီမဲချတဲ့လူတအားနေသွားမယ်ဆိုလို့ရှိရင်ရလတ်ပုံမှာကြည့်ပြီးတော့မှဒီအစိုးရရဲ့ခိုင်မာမှုပေါ့နော်။အဲ့ဒါကိုပါလာပြီးတော့မှပုံရိပ်ချဆင်းစီမလားဆိုရင်အားမျိုးကိုကျွန်တော်စိုးရိမ်တယ
်။ကျန်းမာရေးဝန်ကြီးဌာနကအိမ်မာနေညွန်ကြားချက်ထုတ်ထားတဲ့မြို့နယ်တွေမှာပါတီကိုယ်စားလှယ်လောင်းတွေလူတုကြမဲဆွဲခွင့်မရပါဘူး။ဆိုရှယ်မီဒီယာကိုအသုံးချပြီးမဲဆွယ်စည်းရုံးဖို့ဆိုတာကအင်တာနက်မရရှိတဲ့နေရာတွေအတွက်လှုပ်ဆောင်ဖို့အခက်အခဲဖြစ်နေကြပါတယ်။ရွေးကောက်ပွဲလုပ်တဲ့ဆိုပေမဲ့ရွေးကောက်ပွဲကာလတစ်ခုခုဖြစ်လာမှာကိုစိုးရိမ်တယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီကနေမြစ်ကြီးနားမြို့နယ်မဲဆန္ဒနယ်အမှတ်7အမျိုးသားလွှတ်တော်အဖြစ်ဝင်ရွေးခံမဲ့တော်သွေးဘူးကပြောပါတယ်
။နေနေမတည်ငြိမ်တဲ့နေရာတွေမှာတော့ပြင်ပဖြစ်ပါမလားနီးလာလို့ရှင်ပေါ့နော်။အဲ့လိုမျိုးကြီးတော့စိုးရိမ်စိတ်ရှိနေကြမှာပဲ။အဲကျမတို့ကချင်မှာတော့အရင်တော့ဖြစ်ခဲ့တယ်ပေါ့အဲ့ဒီကန္တာတွေကတော့ကျမတို့စီမှာတော့တိတ်တော့မရှိဘူးပေါ့နော်ဒါပေမဲ့ရခိုင်တို့နေရာမျိုးတွေနောက်မှချင်းပြည်နယ်တောင်ပိုင်းပေါ့နော်ရခိုင်နဲ့နီးစပ်တဲ့တောင်ပိုင်းကြီး
တစ်ဖက်မှာလည်းရွေးကောက်ပွဲကာလနေမင်းမင်းငင်းချမ်းသာကြောင့်ရွေးကောက်ပွဲမကျင်းပနိုင်ရင်ဒေသဖို့ပြူရေးအတော့တောင်းဆိုဖို့အခွင့်အရေးဆုံးရှုံးမှာကိုလည်းဆိုရင်ကြောင့်တော်တော်ဘူးကပြောပါတယ်ကိုဗစ်ရောဂါကြောင့်ပြည်သူတွေကရွေးကောက်ပွဲအပေါ်အသက်တရောမဖြစ်နေဘူးလို့ကျိုင်းစိတ်ကြီးမြို့နယ်မဲဆန္ဒနယ်အမှတ်လေးအမျိုးသားလွှတ်တော်နေရာမှာဝင်ပြိုင်နေစောမိထွေကပြောပါတယ
်ဒီကလူကပြောမယ်ဆိုရင်ကမဟိုဒီတော့ပြောသေးတော့ဟိုအားသိမ့်ရှိဘူးသိနေတာမှုတည်းအားငယ်လာတယ်ခံစားရတယ်ချိုးကတန်တော့ချက်ပြောလို့ရှိနေတယ်ဆိုတော့လေ
ကရင်ပြည်နယ်ကောက်ခရက်မြို့နယ်ဘက်မှာတက်မတော်နေချားစောက်တက်ဖွဲ့နဲ့ကရင်လက်နက်ကန်အဖွဲ့တွေကပြေးခဲ့တဲ့ရက်ပိုင်းကပဲစစ်ရဲတင်မာမှုဖြစ်ခဲ့ပါတယ်2015ခုနှစ်ရွေးကောက်ပွဲမှာတော့ကကျေတီမိုင်းရှုအပါဝင်မြို့နယ်၅ခုမှာတိုက်ပွဲတွေကြောင့်ရွေးကောက်ပွဲမကျင်းပနိုင်ပဲဒေသခံ2သိန်းလောက်မဲပေးခွင့်ဆုံးရှုံးခဲ့ဖူးပါတယ်။ရခိုင်ပြည်နယ်မှာအေအေရခိုင်လက်နက်ကိုင်နဲ့တပ်မတော်တို့ကြားစစ်ရေးပြိပခါတွေဖြစ်နေစေပါ။မြန်မာနိုင်ငံအခြေဆိုင်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကတော့စစ်ပေးတည်နေချိန်တိုက်ပွဲတွေရပ်ဆဲဖို့ပြည်ခဲ့တဲ့ရက်ပိုင်းကပဲထပ်မံတိုက်တွန်းထားပါတယ်။ကဘာတဝန်ကယောဂနဲ့ရင်ဆိုင်နေရချိန်မှာတိုက်ပွဲတွေရက်စဲကြဖို့ကုလသမဂ္ဂအသွင်ရမှုချုပ်ရဲ့တိုက်သွင်းချက်ကိုနားထောင်ဖို့နဲ့ကယောဂနဲ့စစ်ဘေးဒဏ်ခံရတဲ့အခိုင်အပြင်းနဲ့မှာဒေသခံတွေအရေးကြီးတဲ့သတင်းအချက်အလက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေအပြည့်အဝပြန်ဖွင့်ပေးဖို့လည်းတိုက်သွင်းထားပါတယ်ရှင်။ကျွန်မအာကနုံပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
ဒီမြန်မာပိုင်းရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုးရူးတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုTVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရှင
်။ကိုဗစ်ကရောဂါကူးစက်မှုညှိနှိုင်းခြင်းမှုရွေးကောက်ပွဲမဲဆွယ်စီရင်ရေးပိုင်းတွေမှာအွန်လိုင်းမီဒီယာကိုအားကိုးလာရတဲ့ပါတီတွေအတွက်ကြီးကြတဲ့ထုတ်ပြန်မှုမရှိတော့မှုပါတီတစ်ခုနဲ့တစ်ခုကြားပြိုင်ဆိုင်မှုဟာမမြင်မျှမှုတွေအတုံးစိတ်ကွာခြားမှုတွေဖြစ်လာနိုင်ပါတယ်။ တိကျတဲ့ညွှန်ကြားချက်ထုတ်ပြန်ပြီးဖို့ပါတီငယ်တချို့လှူလာနေတဲ့အကြောင်းကျွန်မမေခမင်းညံတင်ဆက်ပေးပါမယ်။မကြာမီကျင်းပတော့မယ့်2020အထွေထွေရေးကောက်ပွဲအတွက်ရပ်ပေါင်း60မဲဆွယ်ကာလသတ်မှတ်ချက်အရပါတီအသီးသီးကပါတီအောင်နိုင်ရေးမဲဆွယ်စည်းရုံးလှုပ်ရှားမှုတွေစတင်ပြုလုပ်နေပြီဖြစ်ပါတယ်။တကြောပြန်ကိုဗစ်ရောဂါကူးစက်မှုကလည်းပြင်းထန်နေတဲ့ကာလဖြစ်တာမို့မဲဆွယ်စည်းရုံးရေးပိုင်းမှာပါတီတတော်များများဟာလှည့်လည်စည်းရုံးမှုတွေထက်အွန်လိုင်းကနေအဓိကထားမဲဆွယ်မှုတွေလှုပ်လာကြရပါတယ်။ဒီလိုဖြစ်လာပြီးမဲ့အွန်လိုင်းကနေမဲဆွယ်မှုပိုင်းနဲ့ပတ်သက်လို့တိကျတဲ့ထုတ်ပြန်မှုမရှိရမို့အငင်းပွားစရာတွေဖြစ်လာနိုင်တဲ့အခြေအနေမျိုးကြုံလာမှာကိုပါတီတွေဘက်ကစိုးရိမ်လာကြတာပါ။လူပေါင်းစစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့အွန်လိုင်းမဲဆွယ်မှုပိုင်းကြုံရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့
ရေကောက်ဘွက်ကော်မရှင်နဲ့တိတိကျကျနဲ့စကားပြောဖို့လိုတယ်လို့ပြောတင်တယ်။သို့တော်လည်းရေကောက်ဘွက်ကော်မရှင်ကလည်းဘာလို့မှဖက်လို့တာမို့စပြီးတော့ဆိုရေကောက်ဘွက်လုပ်ဖို့ပြင်ကြတဲ့စင်ကြတဲ့က level playing field ကရှိမှမရှိပါနဲ့။ကျွန်တော်တို့ရဲ့တဘောကြီးအခြေအနေကတော်တော်လေးရုပ်ပြဆင်းရဖြစ်နေပြီ
။ COVID ကာလမှာရေကောက်ဘွက်ကျင်းပကြတဲ့နိုင်ငံတကာကတချို့နိုင်ငံတွေမှာမဲဆွယ်စည်းရုံးရေးပိုင်းကိုဆိုရှယ်မီဒီယာကနေတဆင့်လှုပ်ဆောင်တာတွေကြဲကြဲပြန့်ပြန့်လှုပ်လာတာမျိုးမြန်မာနိုင်ငံမှာလည်းဒီ2020ရွေးကောက်ပွဲမှာအရင်နှစ်တွေနဲ့မတူဘဲဆိုရှယ်မီဒီယာကိုပုံမှုအသုံးပြုလာကြတာတွေ့ရပါတယ်။မဲဆွယ်စည်းရုံးရေးတရားဝင်ခွင့်မပြုခင်တွေကဆိုရှယ်မီဒီယာကနေပါတီမိတ်ဆက်တွေနဲ့လူထုကြားကိုထိုးဖောက်လာကြပါတယ်။ Facebook ကိုအခကြေးငွေပေးသွင်းကလူပိုတိအောင်ကြီးညာတဲ့နီလန်းကိုအသုံးပြုလာကြပါတယ်။ဝင်းလန်ခေါင်ပြတိုင်းရင်းသားဒေသတွေကိုကိုစားပြုရှင်ပြန်ရတဲ့ပါတီတွေအတွက်ကဒါဟာကြီးမားတဲ့စိန်ခေါ်မှုနဲ့မညီမျှတဲ့ရှင်ပြန်မှုကိုဖြစ်စေတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဆိုင်းလိတ်ကတုံ့တက်လိုက်ပါတယ
်။ပြီးကြတဲ့ပြတ်ထန်းချက်တွေပြတ်ထန်းမထားတဲ့ခါကျတော့ငွေကြေးတတ်နိုင်တဲ့လောက်ကိုနော် mainstream media တွေပေါ်မှာဩဇာသွားမိုးရင်သွားမိုးနိုင်တယ်လို့သူကလည်းဒါအသုံးချသွားနိုင်တယ်။အဖြစ်ရဲ့ဒုတိယဆိုင်းတဲ့တတိယဆိုင်လာမယ်ဆိုတော့လေအားလုံးကကျူတင်ပြဆထားကြဖြစ်တယ်။လိုအပ်တဲ့ကျူတင်ပြင်ဆင်မှုတွေပြီးတန်းတမ်းမှတ်မှုတွေအားလုံးတပြေးညီတိုင်းနာနိုင်အောင်သူတို့တိတိကျကျပေါ်ပြပြန်ထမ်းသိမ့်တာပေါ့နော
်။ရန်ပုံငွေအားနည်းတဲ့ပါတီနဲ့တတိပုဂ္ဂလပြိုင်ဆိုင်သူတွေအတွက်အွန်လိုင်းအသုံးပြုပြီးမဲဆွယ်ဖို့ကကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်နေပါတယ်။တချို့ဖွံ့ဖြိုးပြီးအင်တာနက်မြန်နှုန်းမြင့်တုံးနိုင်တဲ့နိုင်ငံတကာကတချို့နိုင်ငံတွေမှာတော့အွန်လိုင်းမဲဆွယ်မှုပိုင်းမှာရွေးကောက်ပွဲအကြိုကာလအငင်းပွားမှုတွေပြဿနာအသေးစားတွေကအစကြီးမားတဲ့ပြိပခါမျိုးအထိကြုံရတာတွေရှိလို့ကော်မရှင်အနေနဲ့အ мян ဆုံးတုံ့တက်လှုပ်ဆောင်ဖို့ကိုအွန်လိုင်းမီဒီယာဘိုင်းကိုလေ့လာစောင့်ကြည့်မှုတွေလုပ်နေတဲ့ဦးမြတ်သူကပြောဆိုလိုက်ပါတယ်
။ဒီအစီအစဉ်ကနေပြီးတော့ဒီရွေးကောက်ပွဲတစ်ခုလုံးကြီးချက်ဖို့ဆိုရင်ကျွန်တော်တို့တဲ့စောင့်ရည်မရှိဘူးကျွန်တော်မြင်ရတယ်။အများကြီးပြင်ဆင်မှုတစ်ခုလုပ်ရတယ်။ဒီဟာရင်းနဲ့ပတ်သက်ပြီးဝင်ကြိုင်နေဆိုတဲ့အမှတီပါတီတွေကတကယ်ပဲဒီ page ကိုအသုံးပြုနေရလား verification ခေါင်းမျိုးပါဒီအစီအစဉ်တောင်းခံမှုလို့ပဲသူတို့ကလည်းဒါမျိုးပဲဝင်ပြီးတောင်းခံနေတယ်ဆိုတော့ကျွန်တော်တို့ကဒီရွေးကောက်ပွဲမှာကိုမြင်နေရတဲ့စာမျက်နှာတွေကဘယ်သူတကယ်ကိုနေရလဲဆိုတဲ့ဟာကျွန်တော်တို့မေးဖို့ထူးခြားရရှိတယ်အဲ့ဒီဟာတွေကလည်းဆိုတော့ရွေးကောက်ပွဲဆိုင်ရာအငင်းပေါ်မှုချက်စစ်လေးပေါ့
ရွေးကောက်ပွဲမဲဆွယ်စီယုံရေးကျင့်ဝတ်အဖြစ်ပုဂ္ဂိုလ်ရေးဘာသာရေးကြားမဖြစ်တည်မှုစတာတွေနဲ့ပတ်သက်ပြီးပုတ်ခတ်ပြောဆိုစည်းရုံးတာတွေမလုပ်ဖို့ပါတီတွေလိုက်နာရမယ့်စည်းမျဉ်းအတိုင်းလိုက်နာပေးဖို့နဲ့ကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေအတိုင်းမဲဆွယ်ဖို့ကော်မရှင်ဘက်ကတော့ညွှန်ကြားထားပါတယ်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်
။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။တနည်းကြော်ကြားအင်တာနက်အပိတ်ခံထားရတဲ့ချင်းပြည်နယ်ပလောဝဒေသမှာ COVID-19 ကပ်ရောဂါအကန့်အသတ်တွေပြင်းတိုက်ပွဲတွေလည်းဖြစ်နေတာကြောင့်ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းတွေမဲဆွယ်စီယုံရေးကိုတော့မလုံနိုင်တဲ့အခြေအနေရောက်နေတဲ့အကြောင်းနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။ CNLD ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်လောင်းချင်းပြည်နယ်တတော်နဲ့တပ်တူဝင်ကြီးဟောင်းဦးကျော်နေကတော့မဲဆွယ်စီယုံရေးလုပ်ငန်းတွေမလုံနိုင်တဲ့အခြေအနေကိုအခုလိုရှင်းပြပါရစေ
။ COVID ကတစ်မျိုးတိုက်ဖို့ကတစ်မျိုးဖြစ်နေတယ်။သို့တော်လည်းပဲအခုကော်မရှင်ကလည်းပဲကြည့်အောင်ရှင်းပါမလို့ပြောတယ်ကျွန်တော်ကိုယ်လည်းနဲ့စီဝေးဆင်းလိုက်ဒါမှခရေရှိပါတယ်ယောဂါကိုလည်းကြောက်ရတယ်တော့ကကြီးဆန်ကလေးကြောက်တယ်ဘဝဖြစ်နေပါတယ
်ရွေးကောက်ပွဲမှာတော့မှအဲ့ဒီမှာရှိတဲ့လူတွေမဲထွက်ပေးနိုင်မယ့်အနေအထားရောရှိပါမလားရှင
်အဲ့ဒါလည်းပဲကျွန်တော်တို့ဟိုတခါတော့တင်းနေကော်မရှင်ရဲ့ခရေကော်မရှင်ရဲ့မိမိကကော်မရှင်ကျွန်တော်မေးပါတယ်မင်းတော့ကျွန်တော်စီမှာကကြည့်ရအုပ်စုပေါင်း100နဲ့100စုရှိတယ်မင်းစီရင်ကျင်ရတာကအုပ်စုပေါင်းက30နဲ့ကျင်ရနိုင်တယ်သို့တော်လည်းပဲအုပ်စု90နဲ့အုပ်စုကမျိုးမကျင်ရတဲ့ခင်ဗျအဲ့လိုကျင်ရတော့ဘာဖြစ်လုံချုံရဲတာအပြစ်ဝသိလို့ရှိရင်ဒီကောက်ပွဲတော့ကျင်းပနိုင်မလဲဆိုတော့မျောလင့်ပါတယ်
အခုကိုယ်စားလှယ်လောင်းတုံးနေနဲ့အခုမဲဆွယ်စည်းရုံးရေးတွေစပြီးစနိုင်ပြီဆိုရင်ဘယ်လိုမျိုးစည်းရုံးလှုပ်ရှားမှုတွေလုပ်မယ်ရှင
်ကျွန်တော်တို့ကအခုကိုယ်တိုင်သောပဲအန်ဒရီများတယ်လမ်းခရီးရောကျွန်တော်အန်ဒရီများတယ်များတော့ကကျွန်တော်က online နဲ့စည်းရုံးမလို့ကျွန်တော်တို့နှမ်းထားပါတယ်ခင်ဗျတို့တော်လည်းပဲကျွန်တော်တို့အခုကအင်တာနက်ကပိတ်ထားတာကတစ်နှစ်ကျော်ရှိပြီဖွင့်ပေးလို့ပြောတယ်ပြောရမယ်တုံးလို့မရတဲ့တူးကြည့်တော့ပေးတော့တကယ်တော့ပေးလို့ရှိရပေးလို့ရှိရင်ဖုန်းကြီးစတော့ပေးပေါ့အဲ့ဒါတော့ဖြစ်နေတယ်ဒါမှသာကျွန်တော်စီရင်ရမှာလေဒါဒါမှကျွန်တော်ကဖုန်းလိုက်မမိလေကြီးရတာအများကြီးရှိပါသေးတယ
်အဲ့ဒီမှာရှိတဲ့ဒေတာပြန်နေတာကောဒီရွေးကောက်ပွဲပေါ်ယုံကြည်ချက်ပေါ့နော်နောက်ကိုယ်စလဲလောင်းနေပေါ်သူတို့ရဲ့သဘောထားအမြင်ရောဘယ်လိုရှိနေလဲ
အခုလူတွေကလေကျွန်တော်ကြားပလာအရင်တော့ကတော့လူကိုမကြည့်နဲ့ပါတီကိုကြည့်စမှရွေးတယ်အခုကျတော့ပါတီရောလူရောကြည့်ပါတကယ်တကယ်ကုရတကိုအကျိုးပြုနိုင်တဲ့လူကိုပဲရွေးပါဆိုတာဒေတာခံရအပေါ်ထွက်လာပါတယ်ခင်ဗျာဒါကြောင့်မလို့ဒေတာခံအတွက်နိနာခံမှလုပ်ပေးတဲ့ပုဂ္ဂိုလ်တွေတောင်းနိုင်ရေးအတွက်အလားအလာရှိတယ်လို့ကျွန်တော်သုံးသပ်ပါတယ်ခင်ဗျာ
အခုရွေးကောက်ပွဲကတော့သူတို့ဒေတာခံတီတူတွေစိတ်ဝင်စားမှုရှိပါရှင
်အဲ့ဒါကတော့စိတ်ဝင်စားမှုနေတာပေါ့သူတို့ကအဓိကကတော့ပဲ့ပွဲရှောင်ကတမျိုးဒေတာဝန်ကြားဖလုံးမှုကမရှိနိုင်ငံတော်ကပန့်ပို့တာလည်းပဲတိုက်ပွဲရှောင်တော့ဖူတော်ရတယ်တိုက်ပွဲရှောင်မဟုတ်နဲ့ဒေတာမှာပြိမ့်မိတဲ့လူတွေကတောင်ရလက်ဝက်နဲ့မလုပ်ရကို့မှာရှိတဲ့ကွန်ပျူတာနဲ့ရောင်းလို့ဝင်လို့မရဆိုတော့တော်တော်တခါရောက်နေပါတယ
်အခုအဲ့တော့မဲပေးဖို့စီးရင်ဒီကိစ္စကရောအဲ့ဒီမှာမှန်မှန်ကန်ကန်လုပ်နိုင်ရလားရှင
်အဲ့ဒါလည်းပဲကျွန်တော်တို့ကမင်းစနစ်စင်းရလည်းပဲသူတို့ကတိရစ္ဆာန်ကပ်မှန်တာမရှိဘူးမရှိတော့အားနဲ့ရှိတော့ရှိမှာပေါ့တိုက်ပွဲကလာတဲ့မှာသူကမှတ်ပေါ်နေတဲ့ကြောက်တာရှိကြပေါ့လေတော်တော်လေးဒီမှတ်ပေါ်နေကြလို့ရှိရင်တကယ်ပြောလို့ရှိရင်သူကထောက်ထားချက်နဲ့စုံရအောင်လို့မှပြန်လုပ်ပေးလို့ရှိတယ်ဆိုတော့ကြားပါတယ်ခင်ဗျာ
CNLD ပါတီရဲ့ကိုယ်စားလှယ်လောင်းဦးကျော်ငင်းကိုဆက်သွင်းမေးမြန်းခဲ့တာပါရှင
်တခိုင်ပြည်နယ်တွင်ကိုဗစ်ကပ်ရောဂါတကြောပြန်ကူးစက်မှုများပြားလာတာကြောင့်ဒီနယ်တစ်ခုလုံးအသွာအလာကန့်သတ်မှုတွေရှိနေတဲ့အတွက်စစ်ဆောင်စခန်းတွေမှာရိတ်ခါမလုံလောက်မှုတွေကြုံနေကြရတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ကိုဗစ်ကပ်ရောဂါအကြီးပြုလူနာအရေအတွက်မြင့်တက်နေတဲ့ရခိုင်ပြည်နယ်မှာပြည်နယ်တစ်ခုလုံးကိုအသွာအလာကန့်သတ်ချက်တွေထုတ်ပြန်ထားတာကြောင့်စစ်ဆောင်စခန်းတွေကိုရိတ်ခါထောက်ပံ့မှုတွေမလုံလောက်တဲ့အတွက်အခက်အခဲတွေရှိနေကြတယ်လို့စခန်းတာဝန်ရှိသူတွေကပြောပါရယ်။လက်ရှိမှာအစိုးရကစစ်ဆောင်တွေကိုတအိမ်ထောင်ကိုကျပ်4000စီထောက်ပံ့ပေးတယ်ဆိုပေမဲ့အပြည့်အဝမရကြသူတွေအများကြီးရှိနေတယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး REC ကအတွင်းရေးမှူးကိုစောစောထွန်းကပြောပါရယ်။အ
တော်တော်များကတော့တော်တော်စုစုဝဝခင်းရှိနေကြတာပါ။ဗက်ပြောင်စခန်းတွေကမှနေထိုင်ကြတယ်။ဒီ IDP တွေဆိုလို့ရှိရင်တော့လူကိပြန်ဌာနကနေပြီးတော့နေကောင်းချက်ပေးနေတာပေါ့နော်။ဟောဒီလိုပေးတဲ့အခါမှာဒီမိသားစုတွေစီကိုတော်တူတူတူချင်းဒီထပ်ပိုင်းလေးသူတွေကတော့ပေးတာမျိုးမဟုတ်ပေနဲ့။ဒီတဆန်ကရကျေးအစင်အွှေးမုံတွေကောက်ကဲကော်မတီတွေကနေတဆင်းဟောပေးရမယ်ဆိုပြီးတော့မှအဲ့လိုမျိုးလင်းရှင်းနေရှိပါလိမ့်ဗျ။ဒါမဲ့လည်းဒီလိုလိုလိုက်တဲ့အတွက်ကြောင့်မလို့ဟောတစ်ဖက်မှာတော့ဒီ content ဒီ content တွေမဖြစ်ရအောင်ကောက်ွေးတယ်ဆိုပေမဲ့လည်းတခြားတစ်ဖက်မှာကြတော့ဒီအလွေသုံးစားမှုတွေအဲနောက်ပြီးတော့မှဒီလေးပေးလေးမှုတွေတော့အများကြီးဖြစ်တော့တာပေါ့နော်ဟိုတောက်ဆိုပေမဲ့လည်းတချို့တပေါင်းရလေးလူရှိရ800လေးလူရှိရတပေါင်းခွေးရလေးလူရှိရအပြေရောရတာကမရှိတော့ချပါလေကဒီလိုအရှင်ကြီးကြုံနေရတာဖြစ်ပါတယ
်ဒီလိုထောက်ပံ့ကြေးပေးတဲ့ကိစ္စကို REC ကစမရေးတတ်မှတ်ချက်တွေနဲ့အညီစောင့်ကြည့်ဖို့ခွင့်တောင်းပေမဲ့စောင့်ကြည့်ခွင့်မပြုခဲ့ဘူးလို့ကိုစောစောထွန်းကဆိုပါတယ်ကိုဗစ်ကြောင့်ကတ်သက်မှုတွေလောက်ထားတဲ့အချိန်မှာပဲတိုက်ပွဲတွေပြည်ပခ္ခတွေကြောင့်ထွက်ပြေးတိမ်းရှောင်သူတွေထပ်ရောက်လာတဲ့အတွက်စာနယ်ရိက္ခအခက်အခဲဖြစ်နေကြတယ်လို့ရသေးတော်မျိုးနဲ့ညောင်ချောင်းစစ်ဆောင်စခန်းကတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ
်အရင်ရှိသီးသားအင်တာဗျူးတွေကြတော့ကျွန်တော်တို့သူတို့အင်တာဗျူးနဲ့သူတို့အင်တာဗျူးလိုက်စာပြီးတော့စနေကြတယ်ကျွန်တော်တို့အခုလက်ရှိရောက်လာတဲ့ဒီအင်တာဗျူးတွေကိုတော့ကျွန်တော်တို့ဒီကျွန်တော်တို့ရဲ့ညောင်ချောင်းဖုံးတော်ကြီးကျောင်းမှာနေပြီးတော့ဒီထားတဲ့သူတို့ကို
ကိုဗစ်ကာလအတွင်းဖြစ်တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးလာကြရတဲ့သူတွေကိုစားတောက်ရှိအတွက်ရက်ရွာကအလှရှင်တွေရဲ့ထောက်ပံ့မှုတွေနဲ့ဖြည့်ဆင်းနေရတယ်လို့ကိုခိုင်မျိုးအောင်ကပြောပြပါဗျ။ညောင်ချောင်းစစ်ဆောင်စခန်းမှာကိုဗစ်ကာလအတွင်းကတိုက်ပွဲတွေကြောင့်ရှောင်သိမ်းလာကြရတဲ့သူတွေမပါပဲအရင်ရှိပြီးသားစစ်ဆောင်အင်ထောင်စု900လောက်အတွက် WFP ကရိတ်ခါထောက်ပံ့ပေးဖို့အကြောင်းကြားထားတယ်လို့လည်းပြောပါဗျ။ရခိုင်ပြည်နယ်မှာကိုဗစ်မဖြစ်ခင်ကာလတွေကလေးကလမ်းမဆက်သွယ်ရေးဆိုးရွားမှုတွေကြောင့်စစ်ဘေးရှောင်တွေအတွက်အထောက်အပံ့အပြေအဝမရခဲ့သလိုအခုလိုကိုဗစ်ကြောင့်ကန့်သတ်မှုတွေရှိနေတဲ့အချိန်မှာစစ်ရှောင်တွေအနေနဲ့စားတောက်ရေးပို့ပြီးခက်ခဲလာတာဖြစ်တယ်လို့ရခိုင်ပြည်နယ်အမျိုးသားသက်တော်ကိုယ်စားလှယ်ဒေါက်ထုမေကပြောပါတယ်
ဆိုးရွားရေးထိပ်ပိုင်းတွေကပြောနေကြတဲ့ရခိုင်ပြည်နယ်ကိုဘယ်လိုမဖြစ်ရပါဘူးအစားအရင်စားမပြတ်ရဘူးလို့ပြောနေတာနဲ့မြေပြင်မှာတခြားစီဖြစ်နေပါရဲ့ရှင်ဆိုတော့ဘယ်လောက်ထိဆိုးတယ်လဲလို့ပြောမယ်ဆိုလို့ရှိရင်ကျမတို့တွေကလူတဦးတယောက်မှာအခြေခံကြကြစားရမယ့် อาสาตองเนี่ยอาหารเตชะบาเลยไม่เปี้ยวอะไรတော့เตชะเลยโควิดโหลจิงคามิ้วมาเนี่ยပြီးတော့ဒီခန့်ပြင်းနေမှာဘတ်ဂျက်ကိုပေးပါမယ်ခန့်ပြင်းနေဆိုတော့တင်ထားပါပြီအဲဒီဆွေးနွေးချက်တွေမှာလည်းဒီဝန်ကြီးချုပ်ရဲ့ဆွေးနွေးချက်တွေမှာလည်းတွေ့ရပါတယ်ဘတ်ဂျက်တွေတင်ထားပါဘူးချပေးပါမယ်လုပ်ပေးပါမယ်လို့ပြောပေမဲ့
တကယ်လက်တွေ့မှာမလုပ်ပေးပါဘူးရှင်ထိပ်ပိုင်းမှာဆွေးနွေးနေကြတယ်ဒီမှုခွင့်ရဖို့မှာဆွေးနွေးနေကြတာနဲ့တကယ်လက်တွေ့ခံကြည့်နေပုံမှာစစ်ပေးဆောင်ဒေသတွေမှာခံစားနေရတာတခြားစီပါရှင်မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာနှိမ့်ရင်းမှုရုံးကတော့ကပ်ဘေးတင့်နေချိန်တိုက်ခိုက်မှုတွေရပ်ဆဲထားဖို့အင်္ဂါနေ့ရက်ထပ်မံတိုက်တွန်းထားပါတယ်
ဒီကနေ့မှာအနာနဲ့တီပြန်ဖွင့်ပေးဖို့နဲ့လက်ရှိအစိုးရကိုအယုံကြည်မရှိကြောင်းဆန္ဒထုတ်ပေါ်ခဲ့တဲ့ရခိုင်ပြည်ကျောင်းသားတမကတုံးကိုတာဝန်ရှိသူတွေကထိန်းသိမ်းထားတဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်းခံပါဒီကနေ့စတေမှာကိုရက်ကရခိုင်ပြည်ကျောင်းသားတမကကရခိုင်မြို့တော်ခမ်းမရှိမှာအစိုးရကိုအယုံကြည်မရှိကြောင်းဆန္ဒထုတ်ပေါ်လာလို့ခဲ့ပြီးဆန္ဒထုတ်ပေါ်သူတုံးဖြစ်တဲ ကျွန်တော်တို့ဆန္ဒပြတဲ့အကြောင်းရင်းကကျွန်တော်နံပါတ်1အနေနဲ့ကျွန်တော်ဖူးခြင်းအင်တာနက်ပြန်ဖွင့်ပေးဖို့ရဲ့နောက်တစ်ခါကျွန်တော်တို့ဒီခါဒီငယ်မှာအခုအပြင်းပြည်သူတွေအပြင်းပြည်နေကြတဲ့ပြည်သူတွေအများကြီးနေကြရဲဒါကြောင့်ကျွန်တော်တို့ရဲ့ပြည်သူတွေနေတာကိုဘာမှမပြောတဲ့အဆိုးရအောင်
ကျွန်တော်အလိုမရှိကြောင်းရဲ့နောက်တစ်ခါကျွန်တော်တို့ရဲ့ခိုင်ပြီးမှလူတက်နေတဲ့စစ်တပ်ကိုအလိုမရှိကြောင်းရဲ့အဲအားတစ်ခါအလိုပြည်နယ်အုပ်ချုပ်နေတဲ့အဆိုးရရဲ့ကိုဘာမှတခေါမှပြန်မပြောနိုင်တဲ့ကျွန်တော်တို့ရဲ့ရခိုင်ပြည်နယ်အဆိုးရအောင်အယုံကြည်မရှိကြောင်းရဲ့အတွက်အချက်တွေကိုကျွန်တော်တို့ဆန္ဒထုတ်ဖို့ပေါ်ထုတ်ခဲ့ကြလားဆန္ဒပြတာနဲ့ပတ်သက်လို့ခုမိတ်တောင်းခံခ ပြောတာကျွန်တော်တို့ကိုလာပြီးဖမ်းတယ်ဆိုတော့ကျွန်တော်တို့ဒီအစိုးရကိုဘယ်လိုယုံကြည်ရမလဲရခိုင်ပြည်သူတွေအနေနဲ့အစိုးရအပေါ်တိကျချက်ပို့ပြီးတော့ယုံကြည်မဲ့လာမယ်ဆိုရင်ဟာတစ်ခုကတော့အစိုးရအနေနဲ့သတိထားစီရှင်ပါတယ်ခင်ဗျာ
ပန်းစီသီးနီနာကိုမင်းမြတ်တို့ကိုင်းမင်းရဲ့စစ်တွေအမှတ်တရေစကန်ကိုဖီဝေကငါးကျင်းဆက်သွဲခဲ့ပြီးမယ်ဖုံးလက်ကန်ဖြီးကြခြင်းမရှိပါဘူးအမှတ်တရေစကန်မှာတင်းတင်းခံရသူတွေကိုတွဲဆုံမှုတွားရောက်တဲ့ចောင်းသားတက်မကအဖွဲ့ဝင်တွေကိုတွဲခွေမပေးဘဲစစ်ဆေးနေသေးတာဖြစ်ကြောင်းပြောပါတယ် မနေ့ကပဲရခိုင်ပြည်နယ်မြောက်ပိုင်းမြေပုံမြို့မှာလက်လက်ကြီးကြရောက်ပောက်ခွဲခဲ့လို့ចောင်းဆရာမတူခလေးနှစ်ဦးနဲ့မျိုးသားတူးတည်ဆုံခဲ့ပါတယ်ဒါအပြင်ကုလသမဂ္ဂကလည်းရခိုင်ပြည်သူတွေသတင်းချက်လက်အမှန်တွေရဖို့နဲ့အင်တာနက်တွေပြန်ဖွင့်ပေးဖို့အကူအညီလိုအပ်တဲ့လူတွေစီထောက်ပံ့ပေးနိုင်မှုအတွက်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေရစဲဖို့အတွက်သတင်း ဤဖွင့်နေမြောက်ပိုင်းမဟာမိတ်၄ဘွဲကလည်းအပြည့်အကြောင်းကြေညာထားပေမဲ့ရခိုင်ပြည်နယ်ပါဝင်တိုင်းသားနေပြည်တော်မှာတိုက်ပွဲတွေကဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာကျွန်တော်ထောက်ခံပါ
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလောအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလောအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။VOA email သတင်းစာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်ဆောရှင်ဆရာဒီခုဆက်လက်နားဆင်ကြမှာတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်လက်မဲ့ရွေးကောက်ပွဲအပြီးအစိုးရဖွဲ့စည်းရေးအတွက်တိုင်းရင်းသားပါတီတွေအရေးပါလာမယ်ဆိုရင်သူတို့ဟာဘယ်ပါတီနဲ့ပူးပေါင်းကြမလဲအခုလိုတိုင်းရင်းသားပါတီတွေအရေးပါလာတဲ့အတွက်သူတို့လူကြီးနေတဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးပုံမူပြင်ပြင်လာမလားလက်နက်ကင်ပြည်ပခါတွေအစဉ်ကြော့သွားနိုင်သလားဆိုတာတွေကိုတချင်းပြည်နယ်ပြည်သူ့ပါတီခေါင်းဆောင်ဒေါက်တာတူရနဲ့ဆွေးနွေးသုံးသပ်ထားပါတယ်ကျွန်တော်ကြော်စမ်းပါပါ ဒေါက်တာတူရခင်ဗျာအခုမကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာတိုင်းရင်းသားပါတီမျှော်လင့်ချက်တော်တော်ကြီးကြီးမားမားထားရှိတယ်လို့သိရပါတယ်။ကွန်ဖက်ဒရေးကရေးကြတယ်ဒီချိန်မှာတိုင်းရင်းသားတွေဟာပြည်နယ်အဆင့်စွတ်တော်တွေကသာမကဘဟုအဆင့်စွတ်တော်မှာရှင်ပြိုင်ကြမယ်။သူတို့တိုင်းရင်းသားအခွင့်အရေးကိုအဓိကဖော်ဆောင်ပေးမဲ့ပါတီနဲ့ပေါင်းပြီးတော့ညွန်ပေါင်းဆိုရဖွဲ့ရရင်လည်းဖွဲ့ဖို့ရည်ရွယ်ချက်ရှိရဆိုတော့အထူးရေးကြပါတယ်။ဆိုတော့ကျွန်တော်ပထမဆုံးမေးချင်တာကအခုလာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေရဲ့အခြေအနေဟာဘယ်လောက်ထိတောင်းနိုင်တယ်လို့ဆရာမျှော်လင့်ပါတယ်အကြံဉာဏ်စပြောပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ရဲ့ဥပဒေကျရာဆိုလို့ရှိရင်တော့ဒီရွေးကောက်ပွဲကအခုကျွန်တော်2020နဲ့2015ဆက်နေတဲ့ဖြူချလာတယ်ကျွတ်ပြေပေါ်လေနော်ဒါဟိုဒီဒီနယ်ကဒီလိုလိုသူတွေကဒီနယ်သားတွေဖွဲ့စည်းတဲ့ပါတီကိုအထူးဦးစားပေးဒီတဲ့အစ်ဆန္ဒတွေပေါ်ပေါက်လာတယ်အဲဒါသူတို့လုံးနေလဲသူတို့ကအားပေးစရာတွေပြောလာတာဒါကြောင့်မလို့ဒီပါတီပြန့်ကျင်းနေတာလဲသူတို့ကဘလို့လားဘူးအဲဒါကြောင့်မို့ပါတီပေါင်းစည်းဖို့လဲသူတို့အားပေးလာတယ်အဲ့တော့အဲ့ဒီအရကပါလဲသူရှင်2020ရုပ်ောက်ပွဲကိုကျွန်တော်ကဒီမြန်မာနိုင်ငံတိတော်တို့တစ်ခုလုံးမတည့်အကျိုးအသက်တော်လောက်ပေါ့ပြည်နယ်အကျိုးအသက်တော်လောက်ထူးခြားတဲ့ရုပ်ောက်ပွဲဖြစ်တည်တာပေါ့
ဟုတ်ကဲ့ဘယ်လိုအကျိုးမျိုးလဲဆိုတာနည်းနည်းရှင်းပြပါခင်ဗျာဒီနေရာမှာ
သိချက်နည်းနည်းအရောဒါကျွန်တော်ကတိတော်တို့တစ်ခုလုံးညီတိုင်းရရှိတယ်ရရှိတယ်ဆိုရင်ဒါကြတော့ကျွန်တော်ကဒီသတိကြောင်းရပါဘူးဒါဖက်ဒရယ်ဒီမိုကရေစီစနစ်ကိုကြောင်းနေဖို့အကျိုးသားရပြည်ရေးဒီပြည်နယ်မှာလည်းဒီဒီနေ့ဒီကွန်ကျူတူရဲ့ဒီနေသားတွေကဒီမှာကိုဒီနေသားတွေကိုတန်ပြီးတဲ့ကိုဒီမှာကိုဖန်ပြီးဖွင့်ဆိုရဟာကိုဒါရုံလုံးပေါ်သွားလို့နော်လက်တွေ့လုဆောင်တော့လုံနိုင်တော့လုဆောင်သွားကိုကိုဒီမှာကိုဖန်ပြီးဖွင့်ဆိုရကိုအတတ်နိုင်ဆုံးပေါ်တော့ဒါကရရှိတဲ့အခွင့်အရေးတွေအတုံးချပြီးတော့ကျွန်တော်ကလုဆောင်သွားဖို့
ဆိုတော့ပြီးခဲ့တဲ့သတ္တတန်ငါးနှစ်တာ NLD ပါတီရဲ့လုဆောင်ချက်ထက်တိုင်းရင်းသားအကျိုးကိုပို့ပြီးတော့စွန်းစွန်းတမန်ဆောင်ရွက်ပေးနိုင်မဲ့ပါတီကြီးအဖြစ်နဲ့ဘယ်ပါတီကိုဆရာတို့အဆုမြင်ပါလဲ
။ဟုတ်ကဲ့အခုဒီကမှာတော့ကျွန်တော်ကစောင့်ကြည့်ဒီကာလလို့ပြောလို့ရပါတယ်။ပါတီကြီးမှာကျွန်တော်ကဟိုကကျွန်တော်မျိုးဆိုတော့မှစပိုင်းဆက်ထားတာလို့ရှိ
ဟုတ်ကဲ့
ကျွန်တော်ဒီရုပ်ပွဲအချို့ကာလအတွက်ကျွန်တော်စောင့်ကြည့်မယ်။ရုပ်ပွဲကြီးတဲ့ရုပ်ပွဲရဲ့ရလဒ်ပေါ်မှာလည်းကျွန်တော်စောင့်ကြည့်မယ်။အဲ့ဒီနောက်ပိုင်းမှာဖြစ်ပေါ်လာတဲ့လှုပ်ရှားမှုတွေကိုကျွန်တော်စောင့်ကြည့်မယ်။စောင့်ကြည့်လို့မှဒါအဆင်ပြေလို့ပေါ့ဗျာ။ကျွန်တော်ဒီအများကျိုးဒီတို့အကျိုးအလားတူတောင်စုအကျိုးပြည်နယ်အကျိုးကိုတကယ်တိပါဝန်သားစွာနဲ့လက်သေးဆောင်ရွက်ကျင်တဲ့ပုဂ္ဂိုလ်နဲ့ပြည်နယ်အာဏာခွဲဝေရဲ့မျက်နှာသက်သက်ရှိဖို့နောက်ဒီနားလည်မှုရှိဖို့ဒါဘယ်ပါတီဘယ်ဟာစွာကိုကျွန်တော်အထူးချီးတာပါလို့မခံမှန်းတတ်ဘူးကြ
ာဟုတ်ကဲ့ပြီးခဲ့တဲ့ကာလမှာရောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းရင်းသားပါတီတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုအမလို့အများစံလေးအများကြီးကြားခဲ့ပါတယ်အဲ့ဒါတော့အချင်းယုံလေးပြန်ပြီးသုံးသပ်ပြရဆရာ
ဟုတ်ကဲ့အဲ့ဒါတော့ NLD ပေါ်မှာအများကြီးမြင်ကြည့်တာပေါ့သူကဒီတိုင်းဒါဒီရဲ့လူလားချက်အကျိုးစီးပွားကိုအပြောရှင်ဘုရားနဲ့လက်တိကျကျပေါ်ဆောင်ပေးဖို့ဆိုလာကိုအဲကြောင့်မို့သူရဲ့ပေါ်မှာသူ့လုပ်ရပေါ်မှာတော့အခုချိန်ခါမှာတော့ပြည်သူတွေကတော့ပြောကြတာပဲအမလို့အများဖြစ်တယ်ဆိုပြောကြတယ်နောက်နောက်မှလည်းဒီလာမယ့်ချိန်ကာလပါလေသူရဲ့ပြောဆိုမှုနဲ့လုံဆောင်တဲ့ပေါ်မှာပဲမြင်ကြည့်ပါတယ်
ဆရာဒီနေရာမှာတစ်ခုစဉ်းစားနေတာကကျွတ်တိုင်းသားဒေသတွေမှာလက်နက်ကင်အင်အားစုတွေဟာတော်တော်ကိုအားကောင်းနေပါတယ်။အဲဒီဒေသတွေမှာပြည်သူကိုယ်စားလှယ်တွေစွတ်တော်အမတ်တွေဟာစိတ်ပြီးတော့လူလူရဲ့ယုံကြည်မှုကိုမရကြဘူးဆိုရင်မှားမှန်ဖြစ်ပါဘူး။ပြည်နယ်သားတချို့ဟာဆိုရင်စွတ်တော်လမ်းကြောင်းနဲ့သူတို့ရဲ့အခွင့်အရေးတွေကိုရလာမှာမဟုတ်ဘူး။ဘာမှတူမပေါက်ဘူးဖြစ်နေတယ်။ဒါကြောင့်လက်နက်ကင်လက်စင်စားရှင်ပူပြီးတော့အားပေးရမယ်ဆိုတဲ့စိတ်ကူးများပေါက်နေသလားလို့လည်းကျွန်တော်စဉ်းစားမိပါတယ်။တနည်းပြောရင်ဒီမိုကရေစီကိုအယုံကြည်နေပြီးတော့လက်နက်ကင်လမ်းစဉ်ကိုပဲပို့ပြီးအသံနေရလေသလားလို့လဲစဉ်းစားစရာဖြစ်မယ်လို့ထင်ပါတယ်ဆရာဘယ်လိုသဘောပါလဲကိစ္စ
ဖြေရတူတည်းရှိပါတယ်ကျွန်တော်အမြင်ကပြည်သူစီကနိုင်ငံရေးပြဿနာကြောင့်ဖြစ်တာပေါ့နိုင်ငံရေးပြဿနာနိုင်ငံရေးနဲ့ဖြေရှင်းမှပြည်နေနိုင်မယ်ဆိုတော့ဆွေးရဟာအားလုံးတော့ဒါခံယူလာကြပါတယ်ဒါနိုင်ငံရေးနဲ့ဖြေရှင်းနေဆိုတော့ဒါသစ်ဆုံးစီးပွဲပေါ့ dialogue ပါပဲဆိုတော့အခုပြည်သူညီလာခံဆိုတော့ရှိတော့ရှိတယ်ဒါကြောင့်ဒီအကူဘလို့ဉာဏ်ဉာဏ်ဆန်စားပြီးမှမှတ်တာကပုံပေါ်နေလို့ဆိုအတိအကျပါတယ်။အဲဒါကိုဒီပုံပေါ်တဲ့နေရာမှာတော့ဒါ Federal Democracy Institute ကို PPP ဂျင်ပေါ်ဆောင်သွားနေတဲ့အဖြစ်တစ်ခုရဖို့ဆိုတာပေါ့။အဲဒါဆိုဆိုလို့ရှိရင်ဒါလည်းအလုပ်ပြည်လေတော့နေတယ်။ဒီတဲ့ဒီရက်ပြတ်တာကိုအဖြစ်ရှားတဲ့နေရာမှာနိုင်ငံရေးဆွေးနွေးပွဲကိုမှန်မှန်ကန်ကန်ယူတာဒါဖြစ်မြတ်မှန်မှန်နဲ့ဒီလိုလိုအဆုံးတကယ်အပန်းကဲ
ရှိရှိနဲ့သူမျိုးပေါ်ဖြစ်တယ်နောက်တစ်ခုသဘောတူကြရရှိတဲ့သူမျိုးပေါ်ဖြစ်တယ်အဲဒါဆိုလို့ရှိရင်အလုပ်ပြေလေတော့မှာကြာဟုတ်ကဲ့အဲ့တော့အဲ့ဒီနိုင်ငံရေးဆွေးနွေးပွဲကိုပင်လုံးနေပါတယ်လုပ်နေရနေရာမှာဒီလက်နက်ကိုင်းအင်အားစုကိုကူစားပြုတဲ့လူတွေကပြောရေးဆိုခင်ပူစီနေပြီးတော့ပြည်သူကိုယ်စားလှယ်ဆွေးရွေးကောက်တင်မြောက်ထားတဲ့တော်တော်ကူစားရေးသိရေးပါတာကိုမတွေ့ရဘူးလို့ပြော
ตรงกันใช่ป่ะเว้ยตรงกันใช่ซะดาเนี่ยอานาตุเนี่ยเป็นตัวพิจารณาตรงกันใช่แต่เราไปมาแล้วจะอีเอวเนี่ยอธิยาตั้งตัวในปุ่นใช่ปุ่นตอนนี้เนี่ยตัวนี้ละแต่ละตัวก็อธิการจ่าเลยไปแล้วที่เล่นเกมตัวนั้นยังก็เป็นอย่างเช่นอย่างเช่นแบบเลสอะไรพวกอ่ะพิจารณาจ้าเลยตัวอ่ะเอ็ดดี้ผมมาพูดว่าอธิการจ่าละเอ็ดเอ็นซีเอสอะไรตัวผมมาแบบนี้อธิการจ่าละเอ็ดจะมันพิมพ์มาป่ะ แต่เอ็นซีเอสอะไรตัวผมมาแบบนี้อธิการจ่าละเอ็ดจะมันพิมพ์มาป่ะแต่เราจะรอที่ตัวเราไม่ยอมป่ะแต่ไม่ที่ปาร์ตี้กูพิจารณาตัวเราไม่ยอมจะรอได้เพียงนี้ละเว้ยที่ชุดเลยมาเนี่ยเอ็ดดูชิมิจิอาดูชิบอชิไหนแต่เราไม่ได้เกิดเกิดปนชิเอียสดูชิโนแต่อารมณ์ตรงกันใช่ตรงกันใช่ป่ะแต่เดี๋ยวอาณาตัวเล็กตัวตรงกันใช่ป่ะเอ็ดเนี่ยตัวนี้ละพิจารณาตัวเอ็ดดูขัดใจนี่อาเซียนตั้งตัวลุตัวสุดปุ่นเอี่ยวสุดปุ่นไหน
ตําเราก็วีอุจุงนั้นตุ้ยจ่าบาระตลอดลงอ่ะโหจมุจิไม่เอาไหนก็มาจากินมาอนาอยู่พี่รอနိုင်ငံရေးတို့ဝင်လာမယ်လို့လည်းညွှန်မှန်းကြပါတယ်သူနိုင်ငံရေးတွေပါလာရင်သူဒီတိုင်းရင်းသားတွေအကျိုးတွေပို့ပြီးတော့ဆောင်ရွက်ပေးနိုင်နိုင်မယ်လူဖြစ်တယ်လို့များတွေ့ကြသလားဆရာ
အဲ့တော့ကျွန်တော်အဲ့တော့ဒီမှာခံမှန်းတာဟုတ်ကြ။အဲ့တော့ဟိုတာဟိုကြောင့်တော့ပြောရပိုင်းကြလို့ကျွန်တော်တိတ်ပြီးတော့ရှင်ကြတဲ့အတိကြလို့တိကြတဲ့ရှင်ကြတော့မပေးနိုင်ဘူးကြနော်။အဲ့လာရင်ကျွန်တော်ဟိုစာပေါ့ဗျာ။ဒါတို့ရဲ့ကာယကံရှင်ကြီးအဲဒီကဲမှာဟိုအဲတချို့ဒီမှာတော့ရှိကောင်းရှိနိုင်တာပေါ့။တို့ဒီဆုံးတာကဒီရုပ်တော့ပွဲနေနဲ့ဆိုင်တယ်။
အဲ့တော့ဒီညလာခံနေတဲ့ဆိုင်တယ်အဲ့ညလာခံအချို့မှာပြင်ကြလာလို့အချို့ပြင်သူရှိနေတာရုပ်ောက်ပွဲနေဆိုင်နေအချက်တွေကိုပြင်နေတယ်လို့ကြားရတယ်ဟုတ်ကဲ့နောက်တစ်ခုကကချင်းပြည်နယ်နဲ့ရခိုင်ပြည်နယ်အထူးသဖြင့်ရခိုင်ပြည်နယ်ကပိုဆိုးတော့ပေါ့တိုက်ပွဲတွေလည်းဖြစ်နေတဲ့အချိန်မှာရွေးကောက်ပွဲရောတရားမျှတပြီးတော့တကယ်လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်နိုင်ပါမလားနဲ့မဲဆန္ဒနဲ
ကျင်းပပေးနေတဲ့နေရာရုပ်တဲ့တချို့တော့ရှိပါတယ်။အဲဒါကြောင့်လို့အကဲကဲရှိပါတယ်။အဲဒီချင်းပြည်နယ်မှာတော့ပြတ်နာမရှိပါဘူးပြည်ပြည်။ညနေအားလုံးမှာတည်းမေဆန္ဒနဲ့ဖွင့်ဖွင့်ပေးထားပါတယ်ကဟုတ်ကဲ့။ဟုတ်ကဲ့ဒီတော့နောက်ဆုံးမေးချင်တာကတကယ်လို့ဆရာတို့မျှော်လင့်သလိုတိုင်းရင်းသားပါတီရဲ့အင်အားကောင်းမဲ့တော်တော်နေရာလုံးမှာတိုင်းရင်းသားတွေတိုင်းအင်အားကောင်းလာမဲ့ဆိုရင်တကယ်လို
ဒီစံရပြတ်နာသိရေးကြီးရကိစ္စပါတကိစ္စနဲ့ပတ်သက်ပြီးတော့ပြည်နယ်ဆိုရာပြည်နယ်လူလူရဲ့စနတ်သဘောထားအတိုင်းတော်တော်များများဖြစ်လာနိုင်မယ်ထင်ပါလားလဲညွန့်နိုင်မယ်လို့ထင်ပါလား
ဟုတ်ကဲ့ဆရာဒီအရောအရင်ကနေတော့ချိုးချလာဘာကြောင့်လဲဆိုလို့ရှိရင်ဒါအရင်ကတော့ဒီလိုလိုတော်မြူတန်လိုတော်ရောက်သွားတဲ့ဒီတိုင်းသားကိုယ်စားလှယ်တွေလို့တော်အမှတ်တရားဒီကျေလုံးမျိုးမရှိဘူးဗျအခုကတော့ဒီ2020ရုပ်ောက်ပွဲပြီးတဲ့နောက်ပိုင်းရုပ်ောက်ခံတဲ့ တိုင်းသားကိုယ်စားလှယ်ဒီလိုလိုတော်မြူတန်လိုတော်ရောက်သွားတဲ့သူတွေကသူ့စီစီလုံးလုံးနဲ့ညီညွတ်နဲ့တွားကြပါပါအဲဒါမှမဟုတ်ဒီတို့ကအနေနဲ့ကဒီတိုင်းသားရေးပြောင်းစုအရေးကိုသတ်တန်ပြည့်ထွက်ပြီးတော့ဆွေးနွေးကြမှာရာဒါကြောင့်မလို့ဒီဟာအင်တာလီတစ်ခုတော့ဖြစ်လာတယ်အဲဒါကြောင့်မလို့ဒီပါတီကြီးဒီနဲ့တာရှင်းတဲ့အင်တာတိုင်းသားအင်တာတသက်ပေါ်လာလိမ့်မယ်လို့ထင်ပါတယ်ရာတော့ဒါကျွန်တော်
ပြည်လည်းမှုမရသည့်ကြောင့်အစိမ်ရောလာလိမ့်မယ်လို့ပြောလင့်နိုင်ပါသလားခင်ဗျာ
အဲ့ဒါတော့ဒါကျွန်တော်ကဒီတိုင်းသားလေးနဲ့ကြင်အားစုတွေကပြုကျင်တဲ့ဒီနိုင်ငံရေးအမခံတဲ့မရမချင်းတော့ဆက်ပြီးတောင်းနေကြပါပဲဒီဘက်မှာနည်းနည်းအားကောင်းတာလို့ဟိုဘက်အားပြော့သွားတယ်ဆိုတာမျိုးတော့ဖြစ်နေမှဖြစ်ပါဘူးဒါကြောင့်လဲဆိုဒီဘက်မှာနည်းနည်းအားကောင်းတာတွေဆိုတော့ဒီဖက်ဒရယ်ပြည်ထောင်စုမှာမတည်ဆောက်နိုင်ကြတာဟုတ်ဖက်ဒရယ်ဖက်ဒီပုံမှာမပေါ်ကြရဘူးအဲ့ဒါပြည်ထောင်စုသဘောတူညီစာချုပ်မှာမဆုံးနိုင်ကြတာ
အစံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြန်မာအတီလက်ဆောင်ကဏ္ဍမှာစစ်သတင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးတုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆကြတဲ့ကိုရင်ဖွင့်စာရေးတင်တာအဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOA မြန်မာဝိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးကြတာအမှတ်ရှေ့ရ9000ကျန်ကျန်းအောင်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်
မြို့သမီးတွေမှာရောအမျိုးသားတွေမှာပါအဖြစ်များနေတဲ့ကင်ဆာရောဂါတစ်ခုကတော့အဆုတ်ကင်ဆာရောဂါပဲဖြစ်ပါတယ်။အဆုတ်ကင်ဆာရောဂါဟာဆိုးသောတိအောင်စစ်ဆေးဖော်ထုတ်ဖို့ခက်ခဲပြီးကုသနဲ့နေရာမှာလည်းပျောက်ကင်းအောင်ကုသနိုင်မှုခက်ခဲတာကြောင့်ကျိုတင်ကာဝဲနီးလန်းတွေကိုလိုက်နာကျင့်သုံးဖို့ကအရေးကြီးတယ်လို့အထွေထွေရောဂါတစ်ခုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတ
င်တော့အဖြစ်အများဆုံးဖြစ်တော့ရင်သားနဲ့ဒိန်ကောင်းပြီးတတိယအဖြစ်အများဆုံးကံစားဖြစ်ပြီးမျိုးသားများထဲမှာတော့အဖြစ်အများဆုံးကံစားဖြစ်ပါတယ်အဲ့တော့ကယ်ရေးများဆုတ်ကံစားဖြစ်ခဲ့ပြီးဆိုလို့ရှိရင်ကုသမှုလည်းခက်ခဲပြီးတော့အသက်အန္တရာယ်ရှိတဲ့ဒီပြင်းထန်နိုင်တဲ့ကံစားမျိုးသားဖြစ်တဲ့အကြောင်းဒီဆုတ်ကံစားနဲ့ပတ်သက်တဲ့ကာကွယ်ရေးနည်းလမ်းတွေကိုပို့ပြီးတော့သိရှိနိုင်တာကိုလိုအပ်ပါတယ
်အဆုတ်ကံစားဖြစ်တဲ့သူတွေရဲ့ရာဂိုင်းတို့တော်တော်များများဟာဆက်လက်တောက်တာနဲ့ဆက်ဆက်မှုရှိရဲလို့သိရပါတယ်ဉာဏ်နဲ့အခွင့်အရေးတွေကိုလည်းရှောင်ကျဉ်ကြရမှာပါဆလေးတော်တော်ကိုရှောင်လိုက်မယ်ဆိုရင်အစုတ်ကိစ္စရောဂါဖြစ်ဖို့အခွင့်အရေးဟာ90ရာခိုင်နှုန်းအထိရောကျသွားနိုင်တာကြောင့်ဆလေးတော်တော်ကိုတနေ့တည်းများရှင်းချတင်တယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကပြောပါတယ်
အဲ့တော့အစုတ်ကင်ဆာကအစုတ်ကင်ဆာဖြစ်ပွားသူရဲ့90ရာခိုင်နှုန်းကဆေးလိပ်တောက်သုံးနေတဲ့ဒီနွယ်ပြီးတော့ဖြစ်တယ်လို့တွေးရှိထားပါတယ်ဒီဆေးလိပ်ထဲမှာပါတယ်တားလို့ခေါ်တဲ့ကတ္တရာဇီးနဲ့နီကိုတင်ကနေပြောင်းလဲလာတဲ့ drug bomb ပစ္စည်းတွေကအဆုတ်ကင်ဆာကိုအဓိကဖြစ်စေတာကိုတွေ့ရပါတယ်။ကျန်တဲ့ဆေးရည်နှုန်းကတော့တဆင့်ခံဆေးလိငွေရှူရှိုက်ရသူတွေနော်လေထုညဉ့်ညမ်းလို့နော်လေထုညဉ့်ညမ်းနေဆိုတာဒီကားအိုက်ဆိုတာထက်တဲ့ဒီမိခိုးငွေရှိမယ်၊ချင်းစည်းခွေငွေရှိမယ်၊ကျန်တဲ့မိခိုးငွေတွေကိုရှူရှိုက်မိလို့ရဲ့နောက်တခါလုပ်ငန်းဝင်တွေမှာနော်ကိုယ့်ရဲ့လုပ်ငန်းမှာထွက်ပေါ်လာတဲ့အမုံမွားအငွေတွေရှူရှိုက်ရတာကနေဒီဖြစ်ပွားတယ်လို့အကြံဉာဏ်သိရှိထားပါတယ်။ဆိုတော့ဒါကြောင့်မလို့ဒီအဆုတ်ကင်ဆာရဲ့အဓိကကာကွယ်ရေးကတော့ဆေးလိပ်မတောက်ရေးဖြစ်ပါတယ်။အကယ်၍များဆေးလိပ်တောက်ခြင်းကိုရှောင်ရှားမယ်ဆိုရင်အဆုတ်ကင်ဆာဖြစ်ဖို့ကို90ရာခိုင်နှုန်းလောက်အထိကိုရောကျသွားမှာဖြစ်ပါတယ်
။ကင်ဆာရောဂါတချို့ကိုစောစောသိအောင်စစ်ဆေးဖော်ထုတ်ပြီးကုသလို့ရတယ်ဆိုပေမဲ့အဆုတ်ကင်ဆာရောဂါတော့စောစောသိအောင်စစ်ဆေးဖော်ထုတ်ကုသလို့မရတဲ့ကင်ဆာမျိုးစားတွေမှာပါဝင်နေတာပါ။ယောဂါကိုကုသမယ်ဆိုရင်လည်းပျောက်ကင်းအောင်ကုသနိုင်မှုအခွင့်အရေးနေတာကြောင့်ယောဂါမဖြစ်အောင်ကြိုတင်ကာကွယ်ထားခြင်းကသာပိုပြီးတော့အရေးပါတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။အဆုတ်ကင်ဆာကတော့ဆရာတို့ဒီဓာတ်မှန်ရိုက်ပြီးစစ်ဆေးပြီးတော့ကြိုတင်သိရှိအောင်လုပ်မယ်ဆိုရင်လည်းယောဂါဖြစ်တဲ့အချိန်မှာကြိုသိတဲ့ပေမဲ့သူရဲ့ကုသမှုကုထုံးနေအရာဒီအသက်ရှည်အောင်ကုသနိုင်ဖို့ပျောက်ကင်းအောင်ကုသနိုင်ဖို့အခွင့်အလမ်းနေတဲ့အတွက်ကြောင့်မလို့အဆုတ်ယောဂါကိုစောစောစီစီသိအောင်အဆုတ်ကင်ဆာယောဂါကိုစောစောစီစီသိအောင်ဒီချိုတင်စစ်ဆေးတဲ့နည်းစနစ်တွေကိုအသုံးပြုဖို့အတွက်အဆိုပြုထားတာတွေနေပါသေးတယ်။ဒါပေမဲ့တချို့နောက်နိုင်ငံတွေမှာဆိုလို့ရှိရင်တော့ဒီဆေးလိတောက်တဲ့နှစ်30လောက်ရှိပြီဆိုရင်သူ့မှာအဆုတ်ကင်ဆာဖြစ်ဖို့အခွင့်အလမ်းများတဲ့အတွက်ဓာတ်ရောင်ကြီးသိမှုနည်းအောင်လိုဒိုစီဂျီဆိုပြီးတော့နှစ်စဉ်အဲရိုက်ပြီးတော့စစ်ဆေးတဲ့နည်းတွေတချို့နိုင်ငံတွေမှာအစိုးပြုထားတာရှိတော့လဲပဲဆရာတို့နိုင်ငံတွေကတော့အဆုတ်တင်စာကိုစောစီးစွာသိရှိအောင်ကြိုတင်ဓာတ်မှန်ရိုက်စစ်ဆေးပါဆိုတဲ့အချံပြုချက်မျိုးလည်းမရှိပါဘူးတကယ်တမ်းဆောင်ရွက်နေမှုလည်းမရှိပါဘူးเนาะမရှိရတဲ့အကြောင်းရင်းကတော့အဲ့ဒီအချိန်မှာတွေ့ရှိတဲ့သူ့ကိုကုသအောင်ပျောက်ကွယ်နိုင်မှုအနေထားနေတဲ့အတွက်ဖြစ်ပါတယ်
ယောက်ျားအောင်ကုသဖို့အခွင့်လန်းနေပါတဲ့အဆုတ်ကိစ္စယောဂဟာဆက်လိုက်တဲ့အမှုန်မွားတွေကိုရှောင်ကျဉ်လိုက်ရုံနဲ့ယောဂဖြစ်ပွားမှုကို90ရာခိုင်နှုန်းအထိရောကျစေနိုင်တာကြောင့်ဆက်လိုက်တော်သုံးမှုကိုရှောင်ကျဉ်ဖို့လိုတယ်လို့ဒေါက်တာဦးမောကျန်နိုင်ကပြောပါတယ်
။အဆုတ်ကင်ဆာယောဂကသိရှိပြီးဆိုလို့ရှိရင်ယောက်ျားအောင်ကုသဖို့အခွင့်အလန်းနေတဲ့အတွက်ကြောင့်ကာကွယ်ရေးနည်းလမ်းတွေပို့ပြီးယူဆရပါမယ်။အဲ့တော့ကာကွယ်ရေးနည်းလမ်းတွေကိုကြည့်မယ်ဆိုလဲဒီဆက်လိုက်မတော့ရုံနဲ့တင်ဒီအမှုန်မွားငွေတွေကိုရှောင်ကျဉ်ရုံနဲ့တင်ဒီအဆုတ်ကင်ဆာယောဂဖြစ်ပွားမှုကို90ရာခိုင်နှုန်းနောက်တိရှော့ချနိုင်မှာဖြစ်တဲ့အတွက်ကြောင့်ဒီဆေးလိပ်ကိုမတောက်သုံးဖို့အတွက်ကိုပဲဆရာတို့အဓိကအနေနဲ့တိုက်တွန်းချင်ပါတယ်ဆေးလိပ်မတောက်တဲ့သူတွေအနေနဲ့လည်းဆေးလိပ်တောက်တဲ့အချိန်ကိုမလုပ်ဖို့ရယ်လက်ရှိဆေးလိပ်တောက်တဲ့သူတွေအနေနဲ့လည်းဒီဆေးလိပ်ကိုဖြတ်ဖို့အတွက်ကိုဆရာအနေနဲ့အကြံပြုချင်ပါတယ်ဒီဆေးလိပ်ငွေကိုရှောင်မယ်ဆိုရင်ဆုတ်ကင်ဆာဖြစ်ပွားမှုတော့အလွဲမသိရောကြတော့မှာဖြစ်ပါတယ်
အဆုတ်ကင်ဆာယောဂဟာဆော့ဆော့တိအောင်စစ်စစ်ဖို့ထုတ်ဖို့မလွယ်ကူတလို့တောက်ကင်းအောင်ကုသဖို့လည်းမလွယ်ကူတာကြောင့်ဆက်လက်တောက်သုံးတာကိုရှောင်ကျဉ်ရင်အဆုတ်ကင်ဆာယောဂဖြစ်ပွားမှုကိုကြိုတင်ကာဝယ်ထားဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်တော်ပ
ါခုခါတော့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါဒီတစ်ပတ်မှာတော့ကမ္ဘာကျော်ဘောလုံးသမားလီယိုမက်ဆီကသူဘာစီလိုနာအသင်းကနေထွက်ဖို့လုပ်ခဲ့တာနဲ့ပတ်သက်ပြီးပထမဆုံးအကြိမ်ဖြစ်တဲ့ goal.com ကိုပြောကြားခဲ့တဲ့အကြောင်းနဲ့ဘာစီလိုနာကမက်ဆီကိုအသင်းပြောင်းဝင်မပေးတဲ့အပေါ်မှာဘောလုံးဝေဖန်သူတွေရဲ့အမြင်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာကွာတော့ဘောလုံးသမားမက်ဆီကဘာစီလိုနာအသင်းမှာတနစ်ဆက်နေသွားမယ်ဆိုပြီးတော့ပြောလိုက်ပါပြီ။ဒါကြောင့်မက်ဆီဟာဘာစီလိုနာအသင်းမှာရှိလာမယ့်ဘောလုံးရာသီကုန်ထိနောက်တစ်နှစ်ဆက်ပြီးတော့ရှိသွားမှာပါ။သူတစ်သလုံးကစားလာတဲ့ဘာစီလိုနာအသင်းကိုတရားစွဲတာတရားရုံးမှာရင်ဆိုင်ဖြေရှင်းရတာမျိုးမလုပ်ချင်တာကြောင့်ဘာစီလိုနာမှာဆက်နေပြီးတော့တနစ်ဆက်ကစားသွားဖို့ဆုံးဖြတ်လိုက်တယ်လို့ goal.com နဲ့တောက်ချာနေကအင်တာဗျူးမှာပြောပါတယ်
။ Mi marcha el club y buscamos los objetivos en Buenos Aires y y una experiencia nueva para
tú ni ne atin ga ni thwat pho twat taya yom ma phi shin jin yin phi shin nai mai di kaisa go ba dong ga ma ma sin ga kae bu lo messi ga pyo ba de barcelona ga le tu twat a long lou pe kae de lo tu le barcelona twat a long lou pe kae chaung da chaung tu ni ne taya yom ma ma phi shin bu song phyat lai da phit de lo messi ga pyo ba de ဒါပေမဲ့အသင်းဥက္ကဋ္ဌဂျိုဇက်ဘာတိုမီယိုဟာခရီးမတည်တဲ့သူဖြစ်တယ်ဆိုပြီးတော့မက်ဆီကဝေဖန်လိုက်ပါတယ်
။ El presidente y bueno el presidente siempre dijo que yo a final de temporada podía decidir si me podía ir o me podía quedar y
ဘာတိုမီယိုကကျွန်တော်ကိုအနာဂတ်နဲ့ပတ်သက်ပြီးဘောလုံးရာသီကုန်မှာဆုံးဖြတ်နိုင်ကြောင်းအဲ့ဒီအခါအသင်းကနေထွက်ချင်လဲထွက်ဆက်နေချင်လဲနေနိုင်တယ်လို့အမြဲတမ်းပြောပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့အသင်းကထွက်နိုင်မယ်လို့ထင်ခဲ့ကြောင်းအခုကြမှာသူတို့ဘက်ကကျွန်တော်ဆယ်ရက်မတိုင်ခင်မပြောလို့ပေးမထွက်ဘူးဆိုပြီးပြောပါတယ်။အဲ့ဒီချိန်ကကျွန်တော်တို့ကဗာရက်ကြောင့်ဘောလုံးပွဲတွေကိုရွှေ့ဆိုင်ထားတဲ့အတွက်ဂါလီကာဘောလုံးပွဲတွေကလည်းကစားနေတော့တန်းတန်းနဲ့မပြီးသေးဘူးလေ။ဒါကြောင့်ကျွန်တော်ဆက်ကစားနေတာပေါ့။အခုလည်းဥက္ကဋ္ဌကကျွန်တော်အနေနဲ့အသင်းကနေထွက်ချင်တယ်ဆိုရင်စာချုပ်ပါအချက်တိုင်းယူရို800ရမှထွက်လို့ရမယ်ဆိုတော့ဒါကဘလို့မှမဖြစ်နိုင်ပါဘူး။ဒါကြောင့်ကျွန်တော်ဆက်နေတော့မှဖြစ်တယ်ဆိုပြီးတော့မက်ဆီကပြောသွားတာဖြစ်ပါတယ်။ပြန်မက်ဆီကသူ့အနေနဲ့ပြိုင်ပွဲတွေကိုအကောင်းဆုံးအစ်စ်မြင့်ဆုံးအနေနဲ့ရှင်ပြိုင်ခြင်းပြီးတော့သူ့တွေလည်းလိုချင်ကြောင်းချန်ပီယံစ်လိမှာလည်းသူ့တွေရတဲ့အထိထပ်ပြီးတော့ပြိုင်ခြင်းကြောင်းအနည်းဆုံးတော့တခြားအသင်းတွေနဲ့အခြေအနေကစားပြီးရှင်ခြင်းကြောင်းပြီးခဲ့တဲ့ဘောလုံးရာသီ၃ရာသီမှာရောမလီဗာပူးနဲ့လင်းဖွန်းမြို့တွေမှာအကြီးအကျယ်ရှုံးရတယ်လို့မျိုးမရှုံးညင်ဘူးဆိုပြီးတော့လည်းပြောပါတယ
်
ဘာစလိုနာတဲ့ဟာအခုနဲ့လာလီဂါအမပေးဖလားကိုရှေ့ကနေဥဆောင်နေပြီးမှလက်လွတ်ခဲ့ရသလိုချန်ပီယံစ်ကွာတာဖိုင်နယ်မှာလည်းဘိုင်မြူနစ်ကို8-2နဲ့ရှုံးပြီးတော့အဆက်တကွဲဖြစ်ခဲ့ပြီးဒီနေ့ဘောလုံးရာသီမှာဖလားတစ်လုံးမှမရဘဲနဲ့အဆုံးသတ်ခဲ့တာဖြစ်ပါတယ်။မက်ဆီယာပြီးခဲ့တဲ့သတင်းဘက်ကဘာစလိုနာအသင်းကနေထွက်တော့မယ်လို့ပြောလိုက်ပြီးတဲ့နောက်ဘာစလိုနာနဲ့မက်ဆီကြားမှာနှစ်ဖက်အခြေအနေတွေတင်းမာခဲ့ပြီးတော့ပရီးမီးယားလိဂ်ကသူ့ရဲ့နှီးပြဟောင်းဂွာဒီယိုလာခိုင်နဲ့မက်ဆီကြီးကိုရောက်ဖို့များတယ်ဆိုပြီးတော့ကြံ့ကျင်သူတွေတော်များများကခံမှန်းနေကြတာပါ။အဲ့အပြင်မက်ဆီကဒီဘောလုံးရာသီအစ်စ်အတွက်အသင်းနဲ့ဆေးစစ်မှုတွေကိုမလုပ်ခဲ့လို့လေ့ကျင့်ခန်းတွေလည်းမဆင်းမဲ့နေခဲ့တာပါ ဘာစလိုနာဘက်ကတော့မက်ဆီအနေနဲ့အသင်းပြောင်းနေတယ်ဆိုရင်စာချုပ်ပါအချက်တိုင်းယူရိုတန်း900နဲ့ဝယ်မှအသင်းပြောင်းနိုင်မယ်ဆိုပြီးတော့ပြောခဲ့ပြီးတော့လာလီဂါကလည်းဘာစလိုနာဘက်ကရည်တည်ခဲ့တာပါအခုရပိုင်းနေတွင်မက်ဆီရဲ့အေဂျင့်လည်းဖြစ်ဖောက်ကင်လည်းဖြစ်တဲ့ဟော်ဟေးမက်ဆီနဲ့ဘာဇူနာဥထာတို့ဆွေးနွေးကြပြီးရဲ့နောက်အခုနောက်ဆုံးမက်ဆီကအသင်းမှာတနစ်ဆက်ကစားသွားဖို့ဆုံးဖြတ်လိုက်တာပါမက်ဆီကတော့သူတစ်သက်လုံးကစားလာတဲ့အသင်းနဲ့ပဲကစားသမားဘဝကိုအဆုံးသတ်ခြင်းပင်မဲ့လက်ရှိအသင်းမှာဖြစ်နေတဲ့အခြေအနေတွေကိုအတော်လေးကိုသဘောမကျဖြစ်နေတာပါဒါကြောင့်လဲအသင်းနဲ့သူကြားမှာအခုလိုအခြေအနေထိကိုဖြစ်လာခဲ့ကြတာပါမက်ဆီကအသင်းမှာတနစ်ဆက်နေသွားဖို့ဆုံးဖြတ်လိုက်တာကြောင့်ဒီပွဲမှာဘာဇူနာဘက်ကနိုင်တယ်လို့ယူဆနိုင်ပေမဲ့ဘောလုံးကျွမ်းကျင်သူတွေနဲ့ဝေဖန်သူတချို့ကတော့အဲ့လိုမမြင်ကြပါဘူးမက်ဆီဟာရှင်းနေမှာစာချုပ်ကုန်မှာဖြစ်ပြီးအဲ့ဒီခါကျရင်အသင်းကလည်းပြောင်းရွှေ့ကြီးမပါပဲပြောင်းမှာဖြစ်တဲ့အတွက်ဘာစလိုနာအနေနဲ့အသင်းပြောင်းရွှေ့ကြီးကိုတပြားမှရမှာမဟုတ်တဲ့အတွက်အခုချိန်ရောင်းတာကဘာစလိုနာအတွက်ပိုအကျိုးရှိမယ်လို့ဆိုကြပါတယ်စာချုပ်မှာပါတယ်လို့ယူရိုတန်း900ဆိုတဲ့ဈေးကမဖြစ်နိုင်ပေမဲ့စာချုပ်တစ်နှစ်သာကျန်တော့ပြီးတော့လာမယ့်ဘောလုံးရာသီမှာဒီကြောင်မို့ပြောင်းရွှေ့ခြင်းမပါပဲလက်လွတ်လိုက်ရမယ့်အစားအခုချိန်မှာအတိုင်းအတာတစ်ခုထိရှော့ချပြီးတော့ရောင်းချလိုက်ခြင်းအဖြစ်အသင်းပြန်တီစောက်တဲ့နေရာမှာကောင်းကောင်းအသုံးပြုနိုင်မယ်လို့သူတို့ကယူဆနေကြတာပါအားလုံးချုပ်ပြီးသုံးသပ်ရရင်တော့ဘာစလိုနာအနေနဲ့မက်ဆီကိုအသင်းမှာတစ်နှစ်ဆက်ထားနိုင်လိုက်ပြီးမြေကြီးအဖြစ်အများကြီးနဲ့နာမယ့်အခြေအနေဖြစ်နေတယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ
ဒီကကတောင်ရီဒီရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်။
ဒီကုညအတွက်သတင်းပတ်ဆိုင်ကဏ္ဍတွေထုတ်လွှင့်ပြီးမှာတော့သတင်းအကျဉ်းချုပ်ကိုကျွန်တော်ကြော်ကြော်သိဆက်ပြောပြပါမယ်။ဘယ်လာရုစ်အတိုက်ခံခေါင်းဆောင်မာရီယာကူလစနီကိုဗာကိုအတင်းကျပ်မောင်းထုတ်ဖို့ဘယ်လာရုစ်အစိုးရကကြိုးစားခဲ့တဲ့အပေါ်အတူပဲဆိုရည်မိတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကအင်္ဂါနေ့မှာပြောပါတယ်။ဘယ်လာရုစ်မှာမကြသေးခင်ကဖြစ်ပျက်ခဲ့တာတွေကိုတုံ့ပြန်တဲ့အနေနဲ့တန်ခတ်အရေးယူမှုချမှတ်ဖို့အမေရိကန်နဲ့တခြားနိုင်ငံတွေစဉ်းစားနေကြတယ်လို့လည်းဝန်ကြီးပွန်ပေယိုကပြောပါတယ်။ဒီကဘာလုံးမှာကိုဗစ်ရောဂါကူးစက်သူအရေအတွက်ဟာ28သန်းကျော်သွားပြီဖြစ်ပြီးသေဆုံးသူ9သိန်းနီးပါးရှိပြီဆိုတာကိုဗစ်ကူးစက်မှုမှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်ရဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။အမေရိကန်ပြည်ထောင်စုမှာကူးစက်သူအရေအတွက်ကတော့ 6.32 သန်းကျော်သွားပြီဖြစ်ပြီးသေဆုံးသူ 3,900 နီးပါးရှိနေပြီဖြစ်ပါတယ်။အာရှတစ်လောမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးဖြစ်နေတာမှာကမ္ဘာမှာကူးစက်မှုနှုန်းဒုတိယအများဆုံးနိုင်ငံဖြစ်လာတဲ့အိန္ဒိယနိုင်ငံမှာဒီကနေ့ကူးစက်သူလူနာသေ 7,900 ရှိပါတယ်။ထိတ်ထားတာ9လကျော်ရှိနေပြီဖြစ်တဲ့အကြောင်းတွေကိုတော့ဒီလကုန်ပိုင်းလောက်ကစားပြီးအထက်တန်းအကြောင်းတွေကိုပြန်ဖွင့်သွားမယ်လို့အိန္ဒိယအစိုးရကပြောပါတယ်။ကိုဗစ် -19 ကိုစီးဆန်းသတ်မှုနောက်ဆုံးဆင့်ပြုလုပ်နေတဲ့ AstraZeneca ဆေးကုမ္ပဏီကစီးဆန်းသတ်ခံသူတို့နေထိုင်မကောင်းဖြစ်နေတာကြောင့်ဆန်းသတ်မှုတွေကိုရပ်ဆိုင်းထားရတယ်လို့ကုမ္ပဏီရဲ့အင်္ဂါနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယရောဂါကနေနိုင်ငံရေးနဲ့စီးပွားရေးအငြင်းထုတ်တာတွေမလုပ်သင့်သလိုကာကွယ်ဆေးထုတ်လုပ်နေသူတွေအနေနဲ့လည်းအငြင်းရဖို့တသက်ကြီးမကြည့်သင့်ဘူးလို့ပုံရိုင်းမင်းကြီး Francis ကဗိုလ်ဒူးနေမှာတတိပေးလိုက်ပါတယ်။ဗိုလ်ဒူးညဘက် VOA အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ COVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီရပြင်ပုံစံပြောင်းလဲထုတ်လွှင့်နေတာမှာညနေ6နာရီခွဲကနေ9နာရီထိအစီအစဉ်ကိုယာယီရဆိုင်ထားပြီးမနေ့6နာရီက9နာရီနဲ့ည9နာရီက10နာရီအစီအစဉ်တွေကိုပုံမှန်တိုင်းဆက်လက်ထုတ်လွှင့်နေပါတယ်။ VOA TV သတင်းလွှမ်းနဲ့ရုပ်သံမဂ္ဂဇင်းအစီအစဉ်တွေကိုလည်းပုံမှန်တိုင်းထုတ်လွှင့်နေပါတယ်။VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဒေးရီယာဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါညာ
This program has come to you from the Voice of America, Washington.